Welcome to the Voice of America in Burmese.
Washington Review American တံခါးနဲ့2020ဩဂုတ်လ21ရက်တောက်ကြံနေမနက်ခင်းစီစဉ်တွေကိုမြန်မာစံတော်ချိန်မနက်6နာရီကနေ9နာရီထိလိုင်းတော်မီတာ2440နဲ့51လိုင်းလံမီတာ190တို့ကနေထုတ်လွှင့်ပေးနေပါပြီ။ကျွန်မခင်မျိုးသက်ပါဒီမနက်ခင်းသတင်းတွေကိုကိုရဲမင်းထွန်းနဲ့အတူပြောပြပေးပါမယ်။ကိုရိုနာဗိုင်းရပ်စ်ကာယောဂါတန်ကြောင့်ကမ္ဘာတစ်လွှားစားနပ်ရိက္ခာမလုံလောက်မှုနဲ့အငက်ဘေးရင်ဆိုင်ဖို့အတွက်ဆိုးဆိုးဝါးဝါးဖြစ်လာစေနိုင်တယ်လို့ American ချစ်ဆိုင်လူသားချင်းစာနာမှုဆိုင်ရာအဖွဲ့အစည်းတစ်ခုဖြစ်တဲ့ CARE ကပြောပါတယ်။ကမ္ဘာတစ်လွှားစားနပ်ရိက္ခာပြတ်လတ်မှုနဲ့ကျုံ့နိုင်သူအရေအတွက်ဟာနှစ်ဆလောက်တိုးလာနိုင်ပြီးဒီနှစ်ကုန်လောက်ဆိုလူသန်းပေါင်း290လောက်ထိခံစားလာရနိုင်ကြောင်းသူတို့ဖွဲ့ကထုတ်ပြန်တဲ့အစိုးရခံစားမှာဖော်ပြပါတယ်။ဒါ့အပြင်လက်တင်အမေရိကနိုင်ငံတွေမှာနေထိုင်သူတွေမှာတော့စားနပ်ရိက္ခာပြတ်လတ်မှုကျုံ့နိုင်သူ3ဆဖြစ်လာနိုင်တယ်လို့အနောက်နဲ့အလဲပိုင်းအာဖရိကဒေသတွေမှာနှဆဖြစ်နိုင်ပြီးအာဖရိကတောင်ပိုင်းဒေသမှာတော့90ရာခိုင်နှုန်းထိရှိလာနိုင်တယ်လို့လည်းပြောပါတယ်။ကမ္ဘာပေါ်ကချမ်းသာတဲ့နိုင်ငံတွေမှာလည်းစားနပ်ရိက္ခာမလုံလောက်မှုကိုခံစားနေရပြီးဗြိတိန်နိုင်ငံမှာဆိုအရွယ်ရောက်သူ4ဦးမှာ1ဦးဟာအာဟာရဖြစ်တဲ့အစားအစာရဖို့အခက်အခဲရှိနေတယ်လို့အမေရိကန်နိုင်ငံမှာတော့ကိုရိုနာဗိုင်းရပ်စ်ကာယောဂါစတင်ဖြစ်ပွားချိန်ကစပြီးစားနပ်ရိက္ခာရဖို့အတွက်မှတ်ပုံတင်လျှောက်ထားသူအနည်းဆုံး6တန်းရှိနေတယ်လို့လဲကဲအဖွဲ့ကပြောပါတယ်။တစ်ချိန်ထဲမှာပဲ2019နှစ်ကုန်ပိုင်းကိုရိုနာဗိုင်းရပ်စ်စတင်တဲ့တရုတ်နိုင်ငံဝူဟန်မြို့နဲ့ဟူပေပြည်နယ်ကတာဝန်ရှိသူတွေဟာဒီရောဂါပိုးနဲ့ပတ်သက်တဲ့အချက်လက်တွေကိုဗဟုအစိုးရမသိအောင်ဖုံးကွယ်ဖို့အတွက်ကြိုးစားတာတွေ့ရကြောင်း American ထောက်လှမ်ရေးအဖွဲ့ရဲ့အစိုးရခံစားချက်မှာဖော်ပြထားတယ်လို့ The New York Times သတင်းစာကကြေညာနေမှာပြောပါတယ်။ Arab ဆော်ဘွားများသမ္မတနိုင်ငံ UAE ခြေစိုက်ကုမ္ပဏီနှစ်ခုဖြစ်တဲ့ပါတီယာကာဂိုနဲ့ Delta Parts Supply FCC တို့ဟာအီရန်ရဲ့အကြီးဆုံးလေကြောင်းလိုင်းမဟန်အဲကိုအထောက်ပံ့ပေးနေတဲ့အတွက် American အစိုးရကဒဏ်ခတ်အရေးယူလိုက်ပါတယ်။ဒီကုမ္ပဏီနှစ်ခုဟာ American အစိုးရအမည်မဲစင်းသွင်းထားတဲ့မဟန်အဲအတွက်စက်ပစ္စည်းအစိတ်ပိုင်းတွေနဲ့ထောက်ပံ့ပို့ဆောင်ရေးလုပ်ပေးနေတာကြောင့်အရေးယူတာဖြစ်ကြောင်း American ဘဏ္ဍာရေးဌာနကဗိုလ်တဖူးနေမှာပြောပါတယ်။ဒါအပြင်ပါတီယာကာဂိုကုမ္ပဏီပိုင်ရှင်ဒါမှမဟုတ်ထိန်းချုပ်သူဖြစ်တဲ့UAE ကအီရန်နိုင်ငံသားအမင်မာဒါဗီကိုလည်းတန်းခတ်အရေးယူလိုက်ကြောင်းပြောပါတယ်။အီရန်အာဏာရှင်ဟာမဟန်အဲလေကြောင်းလိုင်းကိုတုံးပြီးဆီးရီးယားနဲ့ဗင်နီဇွဲလားကအာဏာရှင်တွေနဲ့အရှေ့လေပိုင်းဒေသတလွှားကအကြမ်းဖက်အုပ်စုတွေပါဝင်ကမ္ဘာတလွှားမတိမငိမ်ဖြစ်စေမဲ့သူ့ရဲ့အစီအစဉ်တွေကိုဖျက်နေတယ်လို့ဗန်နာယီဝန်ကြီးစတီဗင်မနူချန်ကကြေညာချက်မှာပြောဆိုပါတယ်။တစ်ချိန်ထဲမှာပဲအီရန်ခေါင်းဆောင်ကြီးအယာတိုလာအလီခါမေနီကိုစားအမေရိကန်နိုင်ငံကနေအီရန်စီကိုအမေရိကန်ငွေပို့ဖို့လှုံ့ဆော်မှုတွေနဲ့ဆက်နွယ်နေတဲ့ဆိုပြီးအမေရိကန်နိုင်ငံသား2ယောက်နဲ့အီရန်နိုင်ငံသား1ယောက်ကိုအမေရိကန်တရားရေးဌာနကတရားစွဲဆိုခဲ့ပါတယ်။အမေရိကန်နဲ့မက္ကဆီကိုနယ်စပ်တတိုင်းတိဆောက်ရေးအတွက်အွန်လိုင်းကနေရန်ပုံငွေရှာတဲ့လှုံ့ဆော်မှုမှာပါဝင်သူတွေဖြစ်တဲ့သမ္မတဒေါ်နယ်ထရန့်ရဲ့အကြီးတန်းအကြံပေးဟောင်းဖြစ်တဲ့စတီဗ်ဘန်နန်နဲ့နောက်3ဦးကိုတိတ်နဲ့ချီတဲ့အလှငွေလိန်နဲ့တောင်းခံမှုနဲ့ချက်တဲ့ပြည်နယ်မှာတရားဆွဲပြီးဖမ်းဆီးလိုက်ကြောင်းတရားရေးဌာနကကြေညာပါတယ်။ဘန်နန်ဟာသမ္မတထရမ့်ရဲ့2016မဲဆွဲအဖွဲ့မှာ CEO ဖြစ်နေတာဝန်ယူခဲ့သူဖြစ်ပြီးသူကနောက်ပိုင်းမှာသမ္မတရဲ့ထိတ်တန့်အကြံပေးဖြစ်လာခဲ့သူပါ။သူနဲ့အတူ Brian Kovach, Andrew Bartolato နဲ့ Timothy Shear တို့ဟာထရမ့်အစိုးရအဖွဲ့ American Mexico နယ်စပ်တလျှောက်မိုင်2000လောက်ရှိတဲ့ဒဏ္ဍိုင်တိဆောက်ရေးမှာအစိတ်ပိုင်းတစ်ခုနဲ့ပါဝင်နိုင်ဖို့အတွက်ပုဂ္ဂလိကရန်ပုံငွေရှာတဲ့ We Build the Wall လှုပ်ရှားမှုကိုလှုပ်ဆောင်ခဲ့ကြတာဖြစ်ပါတယ်။ဒီလှုပ်ရှားမှုကနေအမေရိကန်ဒေါ်လာ25သန်းကျော်ရန်ပုံငွေရှာနိုင်ခဲ့ပေမဲ့ဒီလေးဦးဟာတိမ့်နဲ့ချီတဲ့အလှူငွေတွေကိုကိုရေးကိစ္စအတွက်သုံးစွဲခဲ့တယ်လို့အစိုးရရှေ့နေတွေကပြောပါတယ်။ဒီကိစ္စနဲ့ပတ်သက်ပြီးဘန်နန်ရဲ့ရှေ့နေ William Buck ကိုမေးမြန်းခဲ့ပေမဲ့တစုံတရာမှတ်ချက်ပေးပြောကြတာမရှိပါဘူး။သမ္မတ Trump ကတော့သူရဲ့နေဆက်တိုင်းဒစိတပိုင်းအတွက်ပုဂ္ဂလိကရန်ပုံငွေနဲ့တိဆောက်ဖို့လုပ်တဲ့လုပ်ရက်ကိုမနှက်သက်ကြောင်းနဲ့ဒါကအစိုးရလုပ်ရမယ့်အလုပ်ဖြစ်ပြီးပုဂ္ဂလိကအတွက်မဟုတ်ကြောင်းသမ္မတအင်ဗျူမှာသတင်းထောက်တွေကိုပြောပါတယ်။ဘယ်လာရုစ်နိုင်ငံမှာအလက်ဇန္ဒရာလူကာရှန်ကိုကို6ကြိမ်မြောက်သမ္မတတက်တန်းဆက်ပြီးထမ်းဆောင်ခွင့်ရသွားစေတဲ့အငင်းပေါ်ပွဲရွေးကောက်ပွဲအတွက်နိုင်ငံတကာစုံစမ်းစစ်ဆေးဖို့ကြိုးစားမှုနဲ့ဘယ်လာရုစ်ကဆန္ဒပြသူတွေကိုအမေရိကန်နိုင်ငံကထောက်ခံကြောင်းပြောပါတယ်။ဘယ်လာရုစ်ပြည်သူတွေခုအနာဂတ်အတွက်ငြိမ်းချမ်းစွာဆန္ဒထုတ်ဖော်မှုကိုအမေရိကန်ပြည်ထောင်စုကလေးစားအားကြကြောင်းနိုင်ငံခြားရေးဝန်ကြီးမိုက်ပွန်ပီယိုကကြေညာချက်ထုတ်ပြန်ပြောဆိုပါရတယ်။ ဒါပြင်ဘယ်လာရုစ်နိုင်ငံအချုပ်အခြာအာဏာတည်မြဲရေးအတွက်အမေရိကန်နိုင်ငံကထောက်ခံပံ့ပိုးပေးမယ်ဆိုတဲ့ရည်တည်ချက်အတိုင်းဆက်လက်ကျင့်သုံးမှာဖြစ်ကြောင်းလည်းပြောပါတယ်။ဘယ်လာရုစ်နိုင်ငံမှာ26နှစ်ကြာအုပ်ချုပ်နေတဲ့သမ္မတလူကာရှန်ကိုကဩဂုတ်လ9ရက်ရွေးကောက်ပွဲမှာမဲအားလုံးရဲ့80ရာခိုင်နှုန်းသူရချောင်းပြောကြားခဲ့တာပါ။ဒီရွေးကောက်ပွဲမှာမဲမတမာမှုတွေရှိနေတယ်ဆိုတဲ့သတင်းတွေထွက်ပေါ်နေသလိုအမေရိကန် EU ဥရောပသမ္မဂနဲ့တခြားနိုင်ငံတွေကလည်းမဲရလတ်ကိုလက်မခံကြပါဘူး။
American တမနက်ဖက်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေ9နာရီထိလိုင်းဒိုမီတာ24 kHz 12.3 ညလိုင်းဒိုမီတာ40 kHz 8.3 ညလိုင်းဒိုမီတာ51 kHz 5805နဲ့လိုင်းလမီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်ကျွန်တော်ရဲမထွန်းမှာ VOA American တမ်းရဲ့နောက်ဆုံးရမနက်ခင်းသတင်းတွေကိုဆက်လက်ကြီးညာပေးသွားပါမယ်မနီအောဂိုလာ20ရက်နေ့ကရခိုင်ပြည်နယ်စစ်တွေမြို့မှာ COVID-19 ကူးစက်သူလူနာသစ်3ယောက်ထပ်ပြီးတွေ့ရှိခဲ့တာကြောင့်မြန်မာနိုင်ငံရဲ့ COVID-19 ရောဂါကူးစက်ခံရသူစုစုပေါင်း369ယောက်ရှိပြီဖြစ်ပါတယ်။ကျမရင်အားသာဝန်ကြီးဌာနရဲ့မနီည8နာရီသတင်းထုတ်ပြန်ချက်အရမနီကရောဂါပိုးတွေ့ရှိသူ3စလုံးဟာပြပခီးသွားရာဇဝင်မရှိခဲ့ပေမဲ့တယောက်ကတော့ယောဂအတီးပြုလူနာအမှတ်395နဲ့ထိတွေ့ခဲ့သူတူဖြစ်ပါတယ်သူတို့အားလုံးစောင့်ကြည့်လူနာတွေလည်းဖြစ်ပါတယ်ရခိုင်ပြည်နယ်ရဲ့ဩဂုတ်လ20ရက်နေ့ညပိုင်းအထိဓာတ်ခွဲအတီးပြုလူနာ25ယောက်တွေ့ရှိခဲ့တာဖြစ်ပြီးဩဂုတ်လ16ရက်ကနေ20ရက်နေ့ညပိုင်းအထိ4ရက်အတွင်းလူကိုယောဂကူးစက်ခံခဲ့ရတာဖြစ်ပါတယ်ရခိုင်ပြည်နယ်ဝန်ကြီးချုပ်ဦးညီပူကိုရိုင်းနဲ့လယ်စဲဝန်ကြီးတူလည်းလူနာအမှတ်396နဲ့ထိတွေ့ခဲ့လို့အခုကဗိုင်းရပ်စ်ပိုးရှိမရှိစစ်ဆေးထားသလိုအိမ်မှာတီးကြခွဲနေထိုင်ပြီးအသွာလာကန့်သတ်စောင့်ကြည့်နေတယ်လို့လည်းပြည်내အစိုးရပြောခွင့်ရပြောတာကိုပြည်တွင်းသတင်းဌာနတွေမှာဖော်ပြထားပါတယ်။ယောဂကူးစက်ပြန့်နှံ့နေတာကိုထိထိရောက်ထိန်းချုပ်နိုင်ဖို့အခုကစစ်တွေမျိုးမှာ stay at home ဆိုတဲ့နေအိမ်မှာနေထိုင်ဖို့အမိန့်ကိုကျန်းမာရေးနဲ့အားစာဝန်ကြီးဌာနကဩဂုတ်လ20ရက်နေ့ရက်စွဲနဲ့ထုတ်ပြန်လိုက်ပြီးဖြစ်ပါတယ်။မေမလိုက်နာသူတွေကိုကုသယောဂများကာကွယ်နေသည့်ဥပဒေနဲ့အရေးယူမယ်လို့ပြောပါရယ်အလားတူပဲမြန်မာမျိုးသားလေကြောင်းလိုင်းရဲ့ရန်ကုန်စစ်တွေလေကြောင်းလိုင်းခီးစဉ်တွေကိုလည်းစစ်တွေမြို့မှာကုသမှုတွေတိုးလာနေလို့ယာယီရဆိုင်လိုက်ပြီးလို့အဲ့ဒီလေကြောင်းလိုင်းကတာဝန်ရှိသူတွေက VOA ကိုအတည်ပြုပြောပါရယ်မြန်မာနိုင်ငံမှာ COVID-19 ကုသခံရပြီးယောဂသက်သာပျောက်ကင်းလာသူ333ယောက်ရှိပြီးသေဆုံးသူ6ဦးရှိတယ်လို့ကျန်းမာရေးဌာနကအတည်ပြုထားပါရယ်COVID-19 ရောဂါကူးစက်ပြန့်နှံ့မှုထိန်းချုပ်ရေးတားမြစ်ကန့်သတ်ချက်တွေကြောင့်နေရမပြောင်းနိုင်ပဲမြန်မာနိုင်ငံအတွင်းပြိမိနေတဲ့အိန္ဒိယနိုင်ငံသား128ယောက်မနီပူရနယ်ဇာမိုရေးမျိုးကတဆင်ဘိုဒူနီကအိန္ဒိယနိုင်ငံကိုပြန်သွားနိုင်ကြပြီဖြစ်ပါတယ်အိန္ဒိယပြည်ထောင်စုဝန်ကြီးဌာနကမြန်မာပြည်ထောင်စုဝန်ကြီးဌာနနဲ့ဆွေးနွေးအပြီးမှာအိန္ဒိယနိုင်ငံသားတွေအခုလိုအိမ်ပြန်နိုင်ခဲ့ကြတာလို့လည်းအစိုးရကစားတွေကိုကူကာပြီးအာတန်ပြည်နယ်အခြေစိုက် East Mojo သတင်းဌာနကပြောပါတယ်အခုပြန်ပို့ပေးခဲ့တဲ့အိန္ဒိယနိုင်ငံသားတော်တော်များများကမြန်မာနိုင်ငံတည်းအိန္ဒိယနိုင်ငံကတာဝန်ယူထားတဲ့ဆက်လုပ်ရေးလုပ်ငန်းတွေမှာအလုပ်လုပ်ကိုင်နေသူတွေဖြစ်ပါတယ်အိန္ဒိယမြန်မာထိုင်းသုံးနိုင်ငံအဝေးပြေးလမ်းမစီမံခဲ့ရအိန္ဒိယကမြန်မာနိုင်ငံမှာတရား69နဲ့အခြေခံဆောက်အုံတွေကိုတည်ဆောက်နေတာဖြစ်ပါတယ်။ထိုင်းနိုင်ငံနဲ့ဒီမိုကရေစီရေးတောင်းဆိုဆန္ဒပြနေသူတွေကလူသိများတဲ့ဆန္ဒပြခေါင်းဆောင်တော်တော်များများကိုထိုင်းရဲတပ်ဖွဲ့ကထပ်မံဖမ်းဆီးလိုက်ပါတယ်။ကြတာပရီနေကထိုင်းရဲတပ်ဖွဲ့ကဖမ်းဆီးခဲ့တဲ့ထင်ရှားတဲ့လူငယ်ခေါင်းဆောင်12ဦးတည်းနာမည်ကျော် rap အဆိုတော်2ဦးလည်းပါဝင်ပါတယ်။အခုဖမ်းဆီးခံရသူတွေကဇူလိုင်လ18ရက်နေ့ကဆန္ဒပြပွဲတွေမှာပါဝင်ခဲ့တာဖြစ်ကြောင်းအတိုက်ခံဖွေထားပါတီအမကရုဟာစုကာကပြောပါတယ်သူတို့ကိုနိုင်ငံတော်အကြီးအကျယ်ပြည့်စုံမှုအပါအဝင်ဆွဲချက်ရှိခုနဲ့တရားစွဲဆိုလိုက်ပြီးတဲ့နောက်အမကန်နဲ့ပြန်လှုပ်ပေးလိုက်တယ်လို့လည်းပြောပါတယ်အာနာရှင်စနစ်စန့်ကျင်တဲ့ Rap အဖွဲ့လို့နာမည်ပေးထားတဲ့ Rap Against Dictatorship RAD အဖွဲ့က Rap အစိုးရဒချန်တွန်ဘာရူမောင်းနဲ့တနယနာအယုဒယာတို့ကဇူလိုင်လ18ရက်နေ့ဆန္ဒပြပွဲတွေမှာပါဝင်ပြီးစင်ပေါ်တက်ဖြောပြခဲ့ကြတာဖြစ်ပါတယ်အဲ့ဒီအဖွဲ့ရဲ့စစ်တပ်ဖိနှိပ်မှုကိုစန့်ကျင်ပြီးရေးဖွဲ့ထားတဲ့ငါတို့တိုင်းပြည်ပါများရတယ် What my country's got the chingo ပြီးခဲ့တဲ့နှစ်ရွေးကောက်ပွဲမှာတိုင်ခင်ဖြန့်ချီပြီးကြတဲ့ကတရှိနားထောင်သူပေါင်း89တန်းရှိခဲ့ပါတယ်။မနေ့ကကျင်းပခဲ့တဲ့ထိုင်းနိုင်ငံရွေးကောက်ပွဲမှာ2014ခုနှစ်ကအာနာသိန်းစစ်တပ်အကြီးအကဲပရာရူချန်အိုချာကပဲအနိုင်ရရှိခဲ့တာဖြစ်ပါတယ်။ဒါပေမဲ့စစ်တပ်ကျော်တော်နောက်ခံရေးဆွဲထားတဲ့အခြေခံဥပဒေကြောင့်သာသူဒီလိုအနိုင်ရရှိခဲ့တယ်လို့ဆန္ဒပြသူတွေကပြောပါတယ်။ဒါကြောင့်ဆန္ဒပြသူတွေကပါလီမန်ကိုဖျက်သိမ်းရေးနဲ့အခြေခံဥပဒေပြန်လည်ရေးဆွဲရေးကိုတောင်းဆိုနေတာဖြစ်ပါတယ်။ မြောက်ကိုရီးယားကောင်ဆောင်ကင်ဂျွန်အွန်ရဲ့ညီမဖြစ်သူကင်မြုန်ဂျုံဟာမြောက်ကိုရီးယားနိုင်ငံရဲ့ဒုတိယအာဏာရှိဆုံးပုဂ္ဂိုလ်အဖြစ်တာဝန်ထမ်းဆောင်နေတယ်လို့တောင်ကိုရီးယားထောက်လိုက်ရဲ့အဖွဲ့ကယူဆထားကြောင်းတောင်ကိုရီးယားဥပဒေပြုအမတ်တယောက်ကပြောပါရယ်။ဒါပေမဲ့ကင်ဂျွန်အွန်ကိုဆက်ခံမဲ့သူအဖြစ်သတ်မှတ်ထားတာမျိုးတော့မဟုတ်ဘူးလို့လည်းပြောပါရယ်။ဂျာတာပရီနီကပြုလုပ်တဲ့တောင်ကိုရီးယားပါလီမန်ထောက်လိုက်ရေးကော်မတီအစည်းအဝေးပြီးမှာအတိုက်အခံမှာဟာတီဂျောင်းကသတင်းထုတ်သူကအခုလိုပြောလိုက်တာလည်းဖြစ်ပါရယ်။အသက်30ဆန်းဆန်းရှိပြီလို့ယူဆရတဲ့ကင်မြုန်ဂျုံကမြောက်ကိုရီးယားနိုင်ငံရဲ့လောကမှာပါဝင်ပတ်သက်နေသူတွေတဲ့ကင်ဂျွန်အူးရဲ့တူတဲသောသွေးရင်တော်ဆက်သူဖြစ်ပါတယ်။မကြသေးခင်လားတွေကကင်မြိုဂျုံဟာတောင်ကိုရီးယားနဲ့ဆက်ဆံရေးအပေါ်တင်းတင်းမာမာကင်တွယ်ခဲ့သူဖြစ်ပါတယ်။ကင်မြိုဂျုံဟာသူ့ကိုပေးထားတဲ့တာဝန်တွေနဲ့မြောက်ကိုရီးယားအစိုးရကိုအကူအညီပေးနေတယ်လို့ဟာတီဂျုံကသတင်းထောက်တွေကိုပြောပါတယ်။ကင်ဂျွန်အူးမှာအကျွေးမဲ့အာဏာရှိနေစေဖြစ်ပေမဲ့အရင်ကတည်းကစာရင်တချို့အာဏာတွေကိုလွှဲပြောင်းပေးထားကြောင်းနဲ့ကင်မြုန်ဂျုံဟာမြောက်ကိုရီးယားမှာဒုတိယအာဏာရှိဆုံးဖြစ်ကြောင်းသူကပြောပါတယ်။ကင်မြုန်ဂျုံဟာသူ့ကိုကင်ဂျွန်အူးနဲ့အမေရိကန်သမ္မတဒေါ်နယ်ထရမ့်တို့2019ခုနှစ်ဗီယက်နမ်နိုင်ငံမှာတွေ့ဆုံဆွေးနွေးတုန်းကသူ့ကိုခရီးစဉ်အစအစအစဉ်ပြေဖို့အရေးစစ်စစ်ဆက်ဆက်စီစဉ်ဆောင်ရွက်ခဲ့တာကြောင့်လူသိများလာသူတယောက်ဖြစ်ပါတယ်။ဒီနှစ်တည်းတောင်ကိုရီးယားနိုင်ငံစံကြီးရဲ့လှုပ်ဆောင်ချက်တွေမှာပါဝင်ခဲ့တဲ့သူ့ရဲ့အခမ်းကဏ္ဍဟာသူ့ကိုကင်ဂျွန်အွန်းရဲ့လက်ထောက်တယောက်ထက်ပိုတယ်လို့လည်းသုံးသပ်သူတွေကပြောပါတယ်။ဒါပေမဲ့အခုတလောကျင်းပနေတဲ့အာဏာရအလုံသမားပါတီအစီအမြင့်အစည်းအဝေးပွဲတွေမှာသူ့ကိုမတွေ့ရတဲ့ကြောင့်ယာလူကနေချထားသလားဆိုပြီးတွက်ဆပြောဆိုနေတာလည်းရှိနေပါတယ်ခင်ဗျာ။ဟုတ်တယ်ဒီမနက်ပိုင်းနောက်ဆုံးရသတင်းတွေကိုနားဆင်ပြီးမှာတော့သတင်းလွှာတွေနဲ့အပတ်စဉ်ကဏ္ဍတွေကိုဆက်လက်နားဆင်နိုင်ပါပြီခင်ဗျာ
။ငင်းကြဲရဲ့လုပ်ငန်းစဉ်နဲ့ပတ်သက်လို့ထိတ်တန်းခေါင်းဆောင်တွေကြောင့်မတူညီတဲ့သဘောထားတွေပြောဆိုခဲ့ကြပြီးဒုတိယနေ့အဖြစ်21ရာစုပင်လုံညီလာခံကိုဆက်လက်ကျင်းပရမှာနောက်ဆုံးအချိန်ညီလာခံမှာရရှိထားတဲ့ပြည်ထောင်စုဆိုင်ရာသဘောတူညီချက်တွေနဲ့ပတ်သက်လို့ဆွေးနွေးကြတဲ့အကြောင်းကိုပြောပြပါမယ်။ကျွန်တော်မိုးစောပါပြည်ထောင်စုငင်းကြဲညီလာခံ21ရာစုပင်လုံရုတ်တရက်စည်းဝေးရဲ့ဒုတိယနေ့မှာပြည်ထောင်စုငင်းကြဲဆွေးနွေးမှုပူးတွဲကော်မတီ UPDJC အစည်းအဝေးကိုကျင်းပပြီးပြည်ထောင်စုသဘောတူစာချုပ်အစိတ်အပိုင်း၃ကိုအတည်ပြုလက်မှတ်ရေးထိုးကြရေးအတွက်ဆွေးနွေးကြပါတယ်။ဒီအစည်းအဝေးမှာ UPDJC ဥက္ကဋ္ဌနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်တာဆန်းစုကြည်ကအဖွဲ့အမစကားပြောကြရမှာ21ရာစုပင်လုံဒုတိယနဲ့တတိယအစည်းအဝေးတွေကရရှိထားတဲ့ပြည်ထောင်စုသဘောတူညီချက်အစိတ်အပိုင်း၁နှစ်ပါသဘောတူညီချက်52ချက်နဲ့ပတ်သက်ပြီးအခုလိုထည့်သွင်းပြောကြပါတယ
်ကျမတို့အားလုံးအကြေလဲဆွေးနွေးညီနိုင်ပြီးသဘောတူညီချက်ရရှိထားတဲ့အခြေခံမူ52ချက်ကိုသက်ဆိုင်တဲ့ခေါင်းစဉ်တွေအောက်မှာထည့်သွင်းပြီးအစ်င့်လိုက်အကောင့်ထည့်ဖို့မှုတွေကိုအကောင့်ထည့်ဖို့ဆောင်သွားမှာပို့ပါပဲပြောရရင်ခေါင်းစဉ်ခွဲတွေဆက်လက်ဆွေးနွေးပြီးအစ်င့်လိုက်ဖော်ဆောင်မဲ့ဇယားနှစ်ရရှိလာရင်မူလပြည်ထောင်စုသဘောတူစာချုပ်အစိတ်ပိုင်း1နဲ့အစိတ်ပိုင်း2ရဲ့အခြေခံမူတွေအကောင့်ထည့်ဖို့တဲ့အခြေအနေကိုဆက်လက်ဆောင်ရွက်သွားကြရမှာဖြစ်ကြောင်းပြောကြားလိုပါတယ်
။ပြည်ထောင်စုသဘောတူစာချုပ်အစိတ်ပိုင်း1နဲ့အစိတ်ပိုင်း2ဟာနိုင်ငံရေးစီးပွားရေးလူမှုရေးလုံခြုံရေးနဲ့မြေယာတည်ရန်စာတမ်းနဲ့သဘောပတ်ဝန်းကျင်ဆိုတဲ့ကဏ္ဍ၅ရပ်ပေါ်မှာအခြေခံထားတာဖြစ်ပါတယ်။လက်ရှိချုပ်ဆိုမဲ့ပြည်ထောင်စုသဘောတူစာချုပ်အစိတ်ပိုင်း3အပိုင်း1ဖြစ်တဲ့2020အလွန်အစင်းလိုက်လုပ်ငန်းစဉ်နဲ့အစင်းလိုက်အကောင့်ထည့်ဖော်မှုမှာဇယားတစ်အနေနဲ့ခေါင်းစဉ်၈ခုပါဝင်ပြီးအရင်ရရှိထားတဲ့သဘောတူညီချက်တွေကိုဒီသက်ဆိုင်ရာခေါင်းစဉ်အောက်မှာထည့်သွင်းအကောင့်ထည့်ဖော်ဖို့ရှိနေတာဖြစ်ပါတယ်။ဒီလိုအကောင့်ထည့်ဖော်ဖို့ဆိုရင်ဇယားနှစ်ပါအစင်းလိုက်အကောင့်ထည့်ဖော်မှုတွေကိုဆက်လက်ဆွေးနွေးရအောင်ပါလဲဖြစ်ပါတယ်။နိုင်ငံရေးလေးလာသူတွေကတော့21ရာစုပင်လုံသရုတ်ရအစည်းအဝေးဖွင့်ပွဲအဖြစ်မနေ့တုန်းကနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်တာဆန်းစုကြည်တမရော်ကာကိုရေးဦးစီးချုပ်ဗိုလ်ချုပ်မှူးကြီးမင်းအောင်လှိုင်နဲ့တိုင်းဒေသခေါင်းဆောင်တချို့ပြောဆိုသွားတဲ့မိန့်ခွန်းတွေဟာအစိုးရတမရော်နဲ့တိုင်းဒေသအင်အားစုတွေကြားတစ်ဖက်နဲ့တစ်ဖက်ယုံကြည်မှုအားနည်းနေတာကိုပြသရရောက်တယ်လို့မြင်ကြပါတယ်။မြမရေလေးလာသုံးသက်သူဒေါက်တာရံမျိုးသိန်းကလည်းဒီအမြင်ကိုလက်ခံကြောင်းပြောပါတယ်
။ဒီအစိုးရတပ်မတော်နဲ့တိုင်းရင်းသားတွေချာမှာယုံကြည်မှုကျဆင်းနေတယ်။နောက်အပြန့်အလန်းအပူပေါင်းဆောင်ရွက်မှုအပိုင်းမှာလည်းပဲနောက်အားနည်းချက်တွေလိုအပ်ချက်တွေရှိနေတယ်လို့အသုံးသတ်လို့ရပါတယ်။အဲ့ဒီအတွက်ကြောင့်မလို့နောက်2020အလွန်ဒီနိုင်ငံရေးအခင်းကျင်းမှာအစိုးရတပ်မတော်နဲ့ဒီတိုင်းရင်းသားအကြားမှာတော့နိုင်ငံရေးအရတော့တွဲဆုံဆွေးနွေးမှုတွေအပေးယူလုံမှုတွေတော့ညှိနှိုင်းဆွေးနွေးမှုတွေအဲ့ဒီကနေတစ်ဆင့်သဘောတူညီချက်တွေရအောင်ဆောင်ရွက်ဖို့မဖြစ်မနေလိုအပ်တယ်လို့မြင်ပါတယ်။အထူးသဖြင့်ကတော့ယုံကြည်မှုကို ဒီတက်ပို့ပြီးတော့ခိုင်မအောင်ဒီတက်ပို့ပြီးတော့အားကောင်းအောင်တိဆောက်ဖို့လိုအပ်နေတယ်လို့အဲ့ဒီလိုမြင်ပါတယ်ဗ
ျလက်ရှိချုပ်ဆိုမဲ့ပြည်ထောင်စုသဘောတူစာချုပ်အစိတ်ပိုင်း3ဟာအားရဖွယ်ရှိတာတွေပါဝင်ပေမဲ့ဒီသဘောတူညီချက်နဲ့ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးကိုဘယ်လိုချိတ်ဆက်ဆောင်ရွက်မလဲဆိုတာစိန်ခေါ်မှုတစ်ခုအဖြစ်ရှိနေပြီဒီအစိတ်ပိုင်း3ခုလုံးပါသဘောတူညီချက်တွေအကောင့်ထဲပေါ်ဖို့ဆိုရင်အစိုးရနဲ့တက်မရော်ဟာ NCA လက်မှတ်ထိုးနဲ့လက်မှတ်မထိုးထားတဲ့တိုင်းရင်းသားတွေအပြင်တိုင်းရင်းသားနိုင်ငံရေးပါတီတွေနဲ့လည်းကြဲကြဲပြန့်ပြန့်ဆွေးနွေးအကောင့်ထဲပေါ်ဖို့လိုအပ်မှာဖြစ်ကြောင်းဒေါက်တာရံမျိုးသိန်းကထောက်ပြပါတယ်27ရာစုပင်လုံးအစည်းအဝေးကိုပါဝင်တက်ရောက်နေတဲ့ပိုအမျိုးသားလွတ်မြောက်ရေးအဖွဲ့ချုပ်ရဲ့နာယကဗိုလ်မှူးကြီးခွန်ဥက္ကာကတော့မနေ့တုန်းကညီလာခံဖွင့်ပွဲအတွင်ပြောဆိုသွားတဲ့အစိုးရတက်မတော်နဲ့တိုင်းရင်းသားခေါင်းဆောင်တွေရဲ့မိန့်ခွန်းတွေမှာဘုံသဘောတူညီချက်မရသေးတာတွေ့ရတယ်လို့အခုလိုသုံးသပ်ပါတယ
်။ Common position မရတာတော့မှန်ပါတယ်။ Common position သာအတိတ်ပဲဘယ်လိုဖွင့်ကြလဲ။ပြဿနာကိုဘယ်လိုရှုမြင်လဲဆိုတဲ့နေရာမှာကတော့မတူတဲ့ရှုထောင့်တွေရှိပါသို့တော့ဖြည့်ရှင်းလို့မရတဲ့ကိစ္စတွေလည်းမဟုတ်ပါဘူးအဲ့ဒါကြောင့်အဲ့ဒီမတူညီမှုကအနာဂတ်အတွက်တော့ဟိုပိတ်သွားပြီးတော့ပြတ်ရောက်ဖို့အားနည်းပါလားဆုံးမုံတုံးတတ်မယ်ဆိုရင်တော့ပိတ်မဆိုးဘူးလို့ပြောမှာပါဗျာဘာပဲဖြစ်ဖြစ်တော့ငင်းချင်ရေးရှေ့ဆက်သွားနိုင်အောင်နဲ့ငင်းချင်ရေးမပြတ်မစည်းအောင်တော့အလုံးဝိုင်းချင်းတဲ့သဘောတွေ့ရပါတယ်ဒါနဲ့အရှိန်အဟုန်နဲ့သွားဖို့ဆိုရမြာမှာကြတော့နည်းနည်းလေးခွာစားတာရှိနေရှိနိုင်တာ
လက်ရှိကျင်းပနေတဲ့ပြည်ထောင်စုငင်းချင်ရေးညီလာခံ27ရာစုပင်လုံးသုဒ္ဓအစည်းအဝေးဟာနှစ်နှစ်ကျော်ရပ်ဆိုင်းခဲ့ပြီးနောက်ပြန်လည်စတင်နိုင်တာဖြစ်ပါတယ်2018ခုနှစ်မှာကျင်းပတဲ့နောက်ဆုံးညီလာခံနောက်မှာပြည်ထောင်စုကခွဲမထွက်ရေးနဲ့တက်မတော်တစ်ခုတည်းဖြစ်ရေးစတဲ့ကိစ္စတွေကိုမညှိနှိုင်းနိုင်တာကြောင့်ရပ်ဆိုင်းခဲ့တာလည်းဖြစ်ပါတယ်မနေ့ဖန်မှာတော့27ရာစုပင်လုံးသုဒ္ဓအစည်းအဝေးနောက်ဆုံးရဲ့ကျင်းပမှာဖြစ်ပြီးလက်ရှိဆွေးနွေးထားပြီးတဲ့ပြည်ထောင်စုသဘောတူစာချုပ်အစိတ်အပိုင်း3ကိုလက်မှတ်ရေးထိုးကြဖို့ရှိနေပါတယ်။ကျွန်တော်မိုးစောရန်ကုန်ကနေသတင်းပေးပို့တာဖြစ်ပါတယ်
။မလေးရှားနိုင်ငံမှာကိုဗစ်ကပ်ရောဂါကာလမြန်မာနိုင်ငံသားတွေနေရပ်ပြင်ရင်ကြပေမဲ့အထောက်အထားမရှိတာရောဗီဇာတက်တန်းကျော်လွန်နေထိုင်နေသူတွေဒဏ်ကြေးပေးဆောင်ရမယ့်အခက်အခဲတွေပါကြုံနေရတဲ့အတွက်မပြောင်းနိုင်ပဲဖြစ်နေတဲ့အကြောင်းပြောပြပါမယ်။ကျမမအေးမှာပါ။မလေးရှားနိုင်ငံကထိတ်သိမ်းစခန်းတွေမှာဖမ်းဆီးထိတ်သိမ်းခံရသူတွေအပါအဝင်ကပ်ရောဂါကာလနေရပြန်လိုသူတွေကိုစီစစ်ပြီးကယ်ဆယ်ရေးလေယာဉ်တွေနဲ့နေရပြန်နိုင်အောင်မြန်မာအစိုးရကစီစဉ်နေတယ်ဆိုပေမဲ့လက်တွေ့မှာပြန်ဖို့အခက်ကြုံနေကြရပါတယ်။ပြည်ဝင်ဝင်ဗီဇာတက်တန်းကျော်လွန်နေထိုင်နေသူတွေသတ်မှတ်ထားတဲ့ဒဏ်ကြေးပေးဆောင်ဖို့မလေးရှားလူဝင်မှုကြီးကြပ်ရေးဌာနကကြေညာထားတာဟာလည်းအထူးအခက်အခဲတစ်ခုဖြစ်နေတယ်ဆိုပြီးမြန်မာတန်ရုံကိုကိုစားပြုပြီးထိမ့်သိမ်းရေးစခန်းကမြန်မာတွေနေရပြန်နိုင်ရေးအကူအညီပေးနေတဲ့ဦးတီယာမောင်ကပြောပြပါဗါဟ
ိုပြီးခဲ့တဲ့ရက်ကပဲဟိုကျွန်တော်တို့လာဝကညွှန်ကြားမှုချုပ်ပေါ့နော်ဟာကိုယ်တိုင်ကြီးညာချက်ထုတ်ပြန်တဲ့အထဲမှာတော့ဒဏ်ကြီးက3000တရာမဖြစ်မနေဆောင်ရမယ်ဆိုတဲ့ဟာပေါ့နော်ဒဏ်ကြီး3000တရာဆိုအမြင့်ဆုံးဒဏ်ကြီးပြောတာအဲကျန်တဲ့ဟာဆိုသူ့ရဲ့ဥပဒေတိုင်းပေါ့နော်တရက်ကို30နှုန်းကျော်ဆိုင်ရက်30ဆိုလို့ရှိရင်900ပေါ့ဆိုတော့ special passport ကိုတရားယူတယ
်ဟုတ်ကဲ့
နောက်ပြီးတော့ကျွန်တော်တို့တစ်လကနေပြီးတော့6လကျင်းဆိုလို့ရှိရင်ဒဏ်ကြီး1000 special passport တရားနောက်6လကနေပြီးတော့3နှစ်အတွင်းဆိုလို့ရှိရင်ဒဏ်ကြီး2000 special passport တရားပေါ့3နှစ်နဲ့အထက်ဟို overstay ဖြစ်တဲ့လူတွေကိုဟိုဟာဒဏ်ကြီး3000 special passport တရားကဒီဥပဒေကသူရှင်းရွှဲဥပဒေတိုင်းကိုဆက်ပြီးပြဋ္ဌာန်းထားတာဖြစ်တဲ့ခါကျတော့ဟိုလူကမောတန်ကြီးရှော့မဲ့အထဲမှာတော့လောလောဆယ်မပါသေးဘူ
းဟုတ်နေရပြန်မဲ့သူတွေကက်ယောဂါကာလမှာတန်ကြီးပေးဆောင်စရာမလိုပဲပြန်ခွင့်ရရေးနှစ်နိုင်ငံတာဝန်ရှိသူတွေညှိနှိုင်းထားတာတွေရှိပေမဲ့လည်းနှစ်လကျော်ကြာလာတဲ့အထိထူးခြားမှုတွေတော့မရှိသေးပါဘူးခက်မှန်းကြီးမြန်မာနိုင်ငံသား9သိန်းခွဲလောက်လုလုကင်နေတဲ့မလေးရှားနိုင်ငံမှာကက်ယောဂါကာလကတ်သက်ချက်တွေကြောင့်တရားဝင်နေထိုင်နေသူတွေရောတရားမဝင်ရောက်ရှိနေသူတွေပါအလုအကိုင်းနဲ့စားဝတ်နေရေးအခက်အခဲတွေကြုံနေရတာပါကယောဂါကာလအခက်အခဲတွေကြားမှာပဲမြန်မာနိုင်ငံသားတွေတဲကခုခုကိုအဆုံးစီရင်ခဲ့သူ14ဦးတည်းမနေရှိခဲ့သလိုနေရပြန်ဖို့တရားမဝင်နီလန်းတွေကကြိုးပမ်းရကဖမ်းဆီးခံရသူတွေလည်းအများအပြားရှိနေပါတယ်ရှင်ကျမမအေးအေးမှာပါ
မန္တလေးမြို့ရဲ့မြောက်ပိုင်းမှာရှိတဲ့စတင်ရွာလေးကစတင်ကြောက်တောင်တွေဟာအခုဆိုရင်လိုင်စင်ရကုမ္ပဏီကြီးတွေရဲ့ပမာဏကြီးကြီးမားမား24ထုတ်ယူနေတာတွေကြောင့်မကြခင်ဒီစတင်တောင်တွေပျောက်ကွယ်ကုန်မှာကိုဒေသခံတွေစိုးရိမ်နေကြသလိုသူတို့ဒေသခံတွေရဲ့အသက်မွေးဝမ်းကြောင်းအတွက်ကုမ္ပဏီကြီးတွေစီးကကြောက်တွေကိုဈေးကြီးပေးပြီးဝယ်နေကြရတဲ့အကြောင်း AFP သတင်းဆောင်ပါတစ်ပုဒ်ကိုပြောပြပေးပါမယ်ရှင်ကျမခွာညိုပါ ကြောက်ခွဲဆက်ကြောက်ဖြတ်ဆက်တွေရဲ့အတန်တွေကြောက်တုံးကိုလိုရာပုံဖော်ဖို့ထွင်းထူနေတဲ့တူးထူးတဲ့ဆောက်ဖြတ်တန်တွေဟာစကြင်ရွာလေးထဲမှာနှာကွယ်မတက်ဆူညံနေပါတယ်။စကြင်ရွာလေးကနေမျှော်ကြည့်ရင်ကြောက်သားတွေကိုဒုနဲ့ဒဲနဲ့ဖဲ့ယူထားလို့အချို့အတက်ကြောက်စွန်းတွေငေါထွက်နေတဲ့စကြင်ကြောက်ဖြူတောင်ကိုမြင်ကြရမှာပါ။ဒီစကြင်တောင်ဟာ19ရာစုမင်းတုံးမင်းလက်ထက်ကလေးကစပြီးစကြင်ကြောက်ကိုအဓိကသုံးစွဲနေကြတာလည်းဖြစ်ပါတယ်။ဒေသခံကြောက်စစ်ပညာရှင်တွေကဒီစကြင်ကြောက်တောင်တွေကိုသူတို့အနေနဲ့မျိုးရိုးစင်ဆက်မြင်တွေ့လာခဲ့ရပြီးတဘာဝတရားကသူတို့အတွက်ဖန်တီးထားတဲ့ထမင်းအုပ်တဖွဲ့လဲရှုမြင်ခဲ့ကြတာဖြစ်ပေမဲ့အခုတော့လိုက်စင်ရကုမ္ပဏီကြီးတွေကခက်မိဆက်တွေသုံးပြီးတူးဖော်ယူနေကြတာကြောင့်မကြခင်ဒီကြောက်တောင်တွေပျောက်ကွယ်ကုန်မှာကိုစိုးရိမ်နေကြပါတယ်။ဥကိုလေးဟာကလေးလေးယောက်ပါဝင်မိသားစုလိုက်ကြောက်စစ်လုပ်ငန်းလုပ်ပါတယ်။စင်ချင်းသေးကြာစတဲ့ tradition တကောင်အချောတက်ပြီးတဲ့အထိဆိုရင် American dollar 360လောက်မြန်မာကျပ်ငွေလက်ရှိပေါင်စည်းနဲ့ဆို9သိန်းနီးပါးလောက်ရပါတယ်။သူလက်ရှိပုံဖော်နေတဲ့ချင်းသေးဟာတနည်းနည်းကြာရင်တော့ဖျားချေတော်ရဲ့မှာနေရာရသွားလိမ့်မယ်လို့သူကပြောပါတယ်။ဒါပြင်ဒီစကြင်တောင်တွေဟာသူတို့ဘဝအတွက်ဘလောက်အရေးကြီးသလဲဆိုတာကိုလည်းအခုလိုပြောပါတယ်
။ဘုံလုံးမဟုတ်လား။ပေါ်လုံးလောက်သားတော့ဒါနဲ့ဘလူးကဆိုပို့ဟာကိုလိုချင်တာပေါ့ဗျာဟုတ်လားအဲ့ဒါဟိုဟာပြုချင်တာပေါ့ဟုတ်လားပြန်လိုချင်တာပေါ့ဟုတ်လားဒါကတော့ခုကဝယ်ရတာတွေအကုန်လုံ
းတခြားသူတွေလိုပဲဥကိုလေးကလည်းအရင်အစိုးရလက်ထက်တုန်းကကြောက်ဒုခွင့် license ကိုစံစုနှစ်တွေနဲ့ခြီးပြီးတော့ရထားပြီးဖြစ်တဲ့တရုတ်ကုမ္ပဏီတွေနဲ့စစ်တပ်နဲ့ဆက်ဆက်မှုရှိတဲ့ကုမ္ပဏီကြီးတွေကတူးဖော်ထုတ်ယူနေတဲ့အကြောင်းပြောပြပါတယ်အဲ့ဒီရွာလေးတွေကရွာသား80ရာခိုင်နှုန်းလူဦးရေအားဖြင့် 2000 လောက်ဟာဒီစကြင်ကြောက်လုပ်ငန်းတွေမှာပဲအသက်မွေးဝမ်းကြောင်းပြုကြပါတယ်။ဒါကြောင့်ကုမ္ပဏီကြီးတွေကအခုလိုဆက်ကြီးတွေတုံးပြီးအချိန်တိုအတွင်းဒူးတွေကြီးကြီးထုတ်ယူသွားလို့တောင်ပါပျောက်သွားမယ်အရေးကိုစိုးရိမ်နေအကြောင်း55နှစ်အရွယ်ဦးစိုးဝင်းကလည်းပြောပါတယ်
။ဟုတ်အလိုက်မယ်ဆိုကုမ္ပဏီဆိုတာသူအတူအမြယာရေးပဲလုပ်မှာပဲ။ဒီတရားသာဒီပန်းတမော့ပညာပျောက်ကွယ်သွားမှာတော့သူတို့စိတ်ဝင်စားဘူး။သူတို့ကအဲ့တော့လူတို့ကဒီတောင်ကြီးတွေနောက်မျိုးဆက်ဘယ်နဲ့ဆက်လောက်ပဲသုံးဝင်ပြီးတော့မလဲလူတို့တော်တော်ဆွေးအဲကြောင့်မလို့
မကြသေးခင်လတွေအတွင်းဒေသခံရွာသားတွေလုပ်ကန်စားတောက်နိုင်မဲ့နေရာတရာစင်ကျော်ခွဲဝေသတ်မှတ်ပေးခဲ့တဲ့အကြောင်းလိုင်စင်တွေချပေးထားလို့မိုင်းခွဲတာကြောက်စစ်တာတွေဘာမဆိုလုပ်နိုင်ကြောင်းတရားစာတနဲ့သဘာဝပတ်ဝန်းကျင်ထိန်းသိမ်းရေးဝန်ကြီးဌာနကဦးအန့်စိုးရင်ကပြောပါတယ်ဒါပေမဲ့လို့ပန်းတမောင်ပညာရှင်တယောက်ဖြစ်တဲ့ဦးညွန်ဝေကတော့အဲ့ဒီလိုမျိုးအငှားလိုက်စင်ချပေးတာမျိုးမကြားမိကြောင်းနဲ့ဒေသခံတွေအတွက်ဒီလိုအဆုအမြန်မျိုးရမယ်ဆိုတာမယုံနိုင်လောက်အောင်ဖြစ်နေပါတယ
်။ရှေးတုန်းကတည်းကဒီစကြင်ရွာရဲ့တဲ့သွေးကြောဒီစီးပွားရေးဒီတောင်တွေပဲရင်းမြစ်တွေပဲ။ဒါနဲ့ဒီတောင်တွေပျောက်ကသွားမှာမစိုးရိမ်ဘူးလားဆိုတော့ဟောစိုးရိမ်တာတော့လွန်လို့ပဲ။ဒါပေမဲ့ဒီကကိုလည်းမတက်နိုင်ဘူးခေစင်းနေ
ဦးညွန်ဝေဟာ14နှစ်သားကလေးကပတ်တမော့ပညာမျိုးရိုးစင်ဆက်အလိုက်အမွေဆက်ခံတင်ကြားလာခဲ့တဲ့သူပါသူထုစစ်ထားတဲ့လက်ရာတွေဟာဗီယက်နမ်အင်ဒိုနီးရှားနဲ့ဩစတြေးလျတို့အထိရောင်းချခဲ့ရတယ်လို့လည်းသူကပြောပါတယ်ရှင်ကျမခွာညိုပါ
ဘရုဆလဘီကဘာမီဒီယာရီထဲမှာရေးသားနေကြတဲ့မြန်မာနိုင်ငံအကြောင်းသုံးစားချက်တချို့ကိုမူရင်းအပေါ်မှာပြထုတ်နှုတ်ပြောပြလိုပါတယ်။ကျွန်တော်ကျွန်စံသားပါ။ကျောက်စင်းတွင်မြေပြုံမှုဖြစ်ပြီးတဲ့နောက်မြန်မာခေါင်းဆောင်ပိုင်းအပေါ်လူမျိုးစုတွေသီးခံနိုင်မှုကုံဆုံးလာခြင်းဆိုတဲ့ကောင်းစဉ်နဲ့ Emily Fishbien နဲ့ Stella Noor ရေးတဲ့ဆော်မကို foreignpolicy.com မှာဖတ်ရပါတယ်။ကချင်းပြည်နယ်မှာမကြသေးခင်ကကျောက်စင်းတွင်မြေပြုံလူသေခဲ့မှုဟာဘိုးအစိုးရကတိမတီမှုရဲ့စင်နေတာတစ်ခုဖြစ်တယ်လို့ဆိုထားပါတယ်။စစ်တပ်နဲ့အပေါင်းပါတွေတနက်ကိုင်းအဖွဲ့အစည်းတွေကြီးစိုးထားတဲ့ကချင်းကျောက်စင်းတွင်တွေမှာမြေပြုံမှုဖြစ်တိုင်းကျောက်စင်းလုံငန်းမှာပွင့်လင်းမြင်သာမှုစီးဖို့လူခွင့်ရေးအဖွဲ့တွေကတောင်းဆိုခဲ့ကြပါတယ်တဲ့ NLD 2015မှာရွေးကောက်ပွဲနိုင်ပြီးအစိုးရဖြစ်လာတော့ဒီလုံငန်းအတွက်လုံခြုံမှုစီစဉ်မယ်စီကံတင်ကြမှုတွေလုပ်မယ်လို့အာမခံကတိပေးခဲ့တယ်လို့ဆိုပါတယ်ဒါပေမဲ့အခုလိုမြေပြိုလူစေရတဲ့ကိစ္စဟာအဲ့ဒီဂတိတွေအကောင့်ထဲမပေါ်ခဲ့ဘူးဆိုတာပြသလိုက်ရင်ပဲဖြစ်ပါတယ်တဲ့တန်ဖိုးကြီးမားလာတဲ့ကချင်ဒေသဒီနယ်မြေတွေကိုဘိုးဆွေကသာချုပ်ကင်ပြီးတိုင်းရင်းသားတွေရဲ့အခွင့်အရေးကင်းမဲ့စေခြင်းဟာပြည်တွင်းစစ်ဖြစ်စေတဲ့အကြောင်းရင်းတစ်ရပ်ဖြစ်ပါတယ်တဲ့2015ရောင်းက NLD အစိုးရတက်လာတော့ KIU အပါအဝင်တခြားတိုင်းရင်းသားအင်အားစုတွေဟာညဉ့်ညံ့ရေးအတွက်မျှော်လင့်ချက်ထားခဲ့ကြပြီမဲ့မျှော်လင့်ချက်အတိုင်းဖြစ်မလာဘဲတိုက်ပွဲတွေသာပြင်းထန်လာတယ်လို့ဆိုပါတယ်ဖက်ကန်ကျောက်စင်းတွင်တွေရဲ့လုံခြုံရေးဟာလည်းဘာမှတိုးတက်မလာခဲ့ဘူးလူအသက်တွေနဲ့လူတွေရဲ့သားရွာပြောရေးကိုအကာအကွယ်ပေးနိုင်မဲ့အစိုးရမျိုးကသာမဲ့ပေးခြင်းတယ်လို့တ တကြွလှူရှားသူကချင်းအမျိုးသမီးတူပြောတဲ့အကြောင်းကိုကဖော်ပြထားပါတယ်။ကချင်းဒေသကထွက်တဲ့ဒေါ်လာသန်းထောင်ပေါင်းများစွာတန်ဖိုးစီရဲ့ကြောက်စင်းတွေဟာတရုတ်ပြည်ကိုတရားမဝင်ခိုးထွက်နေပြီးဒေသခံတွေကတော့အကျိုးအမြတ်တစုံတရာမခံစားကြရပါဘူးတဲ့။2008ဖွဲ့စည်းပုံအခြေခံဥပဒေကနိုင်ငံတော်ရဲ့ရင်းမြစ်တောတောင်သဘာဝဇယံဇရတွေကိုဘိုးအစိုးရသာပိုင်ဆိုင်ပြီးရရှိတဲ့အခွန်ငွေကြေးကိုလည်းဘိုးအစိုးရသဘောနဲ့ခွဲဝေသုံးစွဲတယ်။ဒီလုပ်ငန်းတွေအတွက်လည်းစစ်တပ်ကြီးစိုးတဲ့ကုမ္ပဏီတွေကရှိုးစင်းနဲ့လိုင်စင်ရယူပြီးလုပ်ကိုင်နေကြတယ်လို့လည်းဆိုထားပါတယ်။မြန်မာနိုင်ငံဟာ Extractive Industries Transparency Initiative လို့ခေါ်တဲ့သဘာဝဇယံဇတာထွက်ယူတဲ့လုပ်ငန်းတွေအပေါ်ပွင့်လင်းမြင်သာမှုစီရေးဆိုတဲ့သဘောတူညီချက်ကို2014မှာလက်မှတ်ရေးထိုးခဲ့ပေမဲ့လိုက်နာခြင်းလည်းမရှိပါဘူးတဲ့အခုလိုမြေပြိုပြီးလူတွေသေဆုံးရတဲ့ကိစ္စကိုလည်းအစိုးရကရောကုမ္ပဏီတွေကပါတာဝန်ယူမှုတာဝန်ခံမှုလည်းပဲမရှိကြဘူးလို့ဆိုထားပါတယ်ဒီကချင်းဒေသကြောက်စင်းတွင်ကိစ္စဟာသဘာဝဇယံဇရလုပ်ငန်းတွေကို NLD အစိုးရထက်မှဘယ်လိုကင်တွယ်ထုတ်ယူနေလဲဘယ်လိုဖြစ်ပျက်နေလဲဆိုတဲ့ကိစ္စတွေအလုံးရဲ့နမူနာတစ်ခုမျှသာဖြစ်တယ်လို့လည်းရည်သားထားပါတယ်ခင်ဗျာမြန်မာနိုင်ငံကိုအိန္ဒိယကတရုတ်နဲ့အပြိုင်မျိုးဆွဲဖို့ကြိုပမ်းဆွဲတဲ့ကောင်းစဉ်နဲ့မန္တရာနေရာရဲ့ဆောင်ပါကိုတော့ theweek.in ကသူတို့ပြောပြလိုပါတယ်။အိန္ဒိယရဲ့မျိုးဆွဲစည်းရင်းမှာဘင်္ဂလားဒေ့ရှ်ပြည်မြန်မာနိုင်ငံရှိနေပါတယ်တဲ့။ပြီးခဲ့တဲ့အင်္ဂါနေ့ကအိန္ဒိယဘင်္ဂလားဒေ့ရှ်နိုင်ငံဆွေးနွေးမှုမှာရိုဟင်ဂျာတွေပြန်လည်နေရာချထားရေးကိစ္စပါဝင်ခဲ့တယ်။အိန္ဒိယဟာဒီပြဿနာနဲ့ပတ်သက်ပြီးမြန်မာကဘင်္ဂလားဒေ့ရှ်ပါနှစ်နိုင်ငံလုံးညှိနှိုင်းမှုမခံရအောင်လှုပ်ဆောင်နေတာဖြစ်ပါတယ်တဲ့။ဒေသရင်းမှာတရုတ်နိုင်ငံရဲ့ငွေပေးကမ်းလှမ်းမှုကိုလက်မခံတာမြန်မာနိုင်ငံသားရှိပြီးအိန္ဒိယနဲ့တရုတ်တိုက်ရိုက်ရှင်းပြိုင်လို့ရတဲ့နိုင်ငံဟာလည်းမြန်မာနိုင်ငံသားဖြစ်တယ်လို့ဆိုထားပါတယ်။ဇူလိုင်2ရက်နေ့ကအင်တာဗျူးမှာဗိုလ်ချုပ်မှုကြီးမင်းအောင်ဟန်ကအကြမ်းဖက်အုပ်စုတွေရဲ့နောက်ွယ်မှာအင်အားကြီးတွေရှိနေတယ်လို့ပြောခဲ့တာဟာတရုတ်ကိုပြောတယ်ဆိုတာရှင်းနေပါတဲ့။အေးအေးရခိုင်တပ်ဖွဲ့တို့ဟာတရုတ်လက်နက်တွေနဲ့အစိုးရစစ်တပ်တွေကိုတိုက်ခိုက်ခဲ့တာဖြစ်တယ်လို့ဖော်ပြထားပါတယ်။တစ်ဖက်မှာတရုတ်ကမြန်မာနိုင်ငံကိုမျိုးဆွဲနေတယ်တရုတ်သမ္မတရှီဂျင်းပင်ဟာဒီနေ့အစောပိုင်းကမြန်မာနိုင်ငံကိုရောက်လာပြီးကမ္ဘာလမ်းနဲ့ဆက်ဆက်တဲ့စီးပွားရေးဇင်းညာအပါအဝင်ပူးပေါင်းဆောင်ရွက်မှုတွေပုံမတူးမြင့်ဖို့ကတိကဝတ်ပြုသွားခဲ့တယ်လို့ဆိုပါရယ်ဒါပေမဲ့မြန်မာစစ်တပ်ကတော့တရုတ်ကိုစိတ်ပြီးမနှစ်သက်ပါဘူးတဲ့တချိန်တည်းမှာပဲတရုတ်ရဲ့ကြွေးလေပင်နစ်ပြီးသရီလင်္ကာလိုဖြစ်ရမယ့်ကိစ္စကိုလည်းမြန်မာဘက်ကသတိကြီးစွာထားနေပြီးမြန်မာနိုင်ငံဟာတရုတ်ကိုနှစ်စဉ်အတူအရင်200ပေါင်ဒေါ်လာ3500ပြန်ပေးနေရတယ်လို့လည်းဆိုထားပါရယ်ဘူဂျုံမူဂျီမြောင်နိုင်ငံတရုတ်ကိုကျော်လွန်ပြီးလှမ်းမျောကြည့်ခြင်းပြင်မဲ့ဒေါအောင်ဆန်းစုကြည်ကတော့အနောက်နိုင်ငံတွေနဲ့ခွာပြဲလာတာနဲ့အမျှတရုတ်ဘက်ကိုတဖြည်းဖြည်းပို၍နေတယ်။နောက်အစိုးရတက်လာရင်လည်းသူဟာနောက်ွယ်ကကျုကင်နေဦးမှာဖြစ်တယ်။ဆိုတော့အိန္ဒိယအနေနဲ့ဒေါအောင်ဆန်းစုကြည်ကိုနည်းနည်းပူဆွဲဆောင်နိုင်မဲ့နီလန်ကတော့ဂိုလ်ဒန်ဘက်ဆုံဖွံ့ဖြိုးရေးစီမံကိန်းကိုဘလောက်အစိမ့်မြင့်ပြီးလှုပ်ဆောင်မလဲဆိုတဲ့အပေါ်မှာမူတည်နေတယ်လို့ကြေညာထားပါခင်ဗျာ။
VOA American တိုင်းရဲ့ Radio နဲ့ရုပ်မြင်သံကြားအစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေထုတ်လွှင့်ပေးနေပါတယ်။ American ပြည်ထောင်စုမှာ COVID-19 ရောဂါကူးစက်ပြန့်ပွားမှုအရေးပေါ်အခြေအနေကြောင့် VOA Radio နဲ့ရုပ်သံအစီအစဉ်တွေကိုယာယီပုံစံပြောင်းထုတ်လွှင့်ပေးနေပါတယ်။ Radio အစီအစဉ်တွေကိုမနေ့6နာရီကနေ9နာရီအထိနဲ့ည9နာရီကနေ10နာရီအထိအချိန်တွေမှာပဲထုတ်လွှင့်ပေးနေပါတယ်။ရုပ်မြင်သံကြားအစီအစဉ်တွေကိုတော့နေ့စဉ်ည9နာရီကနေ9နာရီခွဲအထိပုံမှန်ဆက်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA ရဲ့ထုတ်လွှင့်ချက်တွေကို Radio နဲ့ Joru စလောင်းတို့အပြင် VOA Facebook စာမျက်နှာမှာလည်းနှာစင်ကြည့်ရှုနိုင်ကြပါတယ်ခင်ဗျာ
။အခုတော့ဦးအောင်ခင်ရဲ့မြန်မာရေးသုံးသပ်ချက်ကိုနှာစင်ရမှာဖြစ်ပါတယ်။အစိုးရတက်တဲ့ GNU တက်ဖွဲ့တွေကြားအပြစ်ခတ်ရဲဆဲဖို့သဘောတူထားတာ၈နှစ်လောက်ရှိလာပါပြီ။ဒါပေမဲ့လက်တွေ့ကရင်ပြည်နယ်မှာတော့ပြစ်ခတ်နေကြဆဲဖြစ်တဲ့ကြောင်းဥအောင်ခင်ကရေးသားပြီးကျွန်တော်ညံဝင်းအောင်ကကူညီတင်ဆက်ထားပါရခင်ဗျာ
လွန်ခဲ့တဲ့နှစ်နောက်ပိုင်းကစပြီးဒီနှစ်ဧပြီလအစောပိုင်းအထိလေးလအတွင်းတပ်မတော်နဲ့ KNU တပ်ဖွဲ့အကြားထိတိတိုက်ပွဲအကြိမ်ပေါင်း40ဖြစ်ပွားပြီးအရာရှိနဲ့စစ်တီအချို့ကြာဆုံးကြောင်းတပ်မတော်ကသတင်းထုတ်ပြန်ပါတယ်ဖွားပုန်ခရိုင်ကတပ်မတော်လမ်းပေါက်လုပ်ငန်းကိုခရင်တပ်ဖွဲ့ကပြစ်ခတ်တဲ့အတွက်တိုက်ပွဲဖြစ်ရတာလို့ဆိုပါတယ်။နင်းပိုင်းပောက်ကွဲမှုအကျဉ်း20ကျော်ဖြစ်ပွားတာမှုတပ်မတော်ဘက်ကတိုက်ရင်မှုတအူးကြာဆုံးတဲ့အထိဖြစ်သွားပါတယ်။ပ ဘာပေါ်ခရင်တခုဒီမှာသာပြစ်ခတ်မှုတွေဖြစ်ပွားနေပုံရပါတယ်။ညာဖောက်လုံးမှုကို KNU ဘက်ကကန့်ကွက်ထားပါတယ်။အကြမ်းဖက်မှုနဲ့ဥပဒေမဲ့ပြုမှုမှုမလုပ်ဖို့ NCA အပြည့်အစာချုပ်ကတမ်းပစ်ထားပါတယ်။ပြည်သူလူထုစီကငွေပစ္စည်းဥစ္စာစားနပ်ရိက္ခာလုပ်အားနဲ့ဝန်ဆောင်မှုကိုအတိအရမတောင်းခံတာမျိုးလဲမလုပ်ဖို့ပြိပင်ထားပါတယ်။ဒါပေမဲ့တပ်မတော်ခလာရ439ကတပ်သား2ယောက်ကအရင်အမျိုးသမီးတဦးကိုသဏ္ဍာန်နဲ့ပြစ်ဒတ်ပြီးလက်ဝိရနာလူယူသွားတဲ့အမှုမကြမီကဖြစ်ပွားပါတယ်။အဲ့ဒီတပ်သားနှစ်ဦးကိုဖမ်းဆီးထားကြောင်းတပ်မတော်သတင်းမှန်ပြန်ကြားရေးအဖွဲ့ကဇူလိုင်လ20ရက်နေ့ကကြေညာပါတယ်။ဒေသခံခရင်တွေကြုံခွေ့ရတဲ့ပြဿနာတစ်ခုဖြစ်ပါတယ်
။အစိုးရတပ်နဲ့ KNU အပြစ်ခံရဆဲဖို့သဘောတူထားတာ၈နှစ်လောက်ရှိပါပြီ။2012မှာနှစ်ဦးနှစ်ဖက်အပြစ်ရဲ့သဘောတူညီချက်ရယူပြီး2015မှာတပြည်လုံးပြစ်ခတ်တိုက်ခိုက်မှုရစဲရေးစာချုပ် NCA ကိုလက်မှတ်ထိုးကြပါတယ်။အဲ့ဒီနှစ်မှာပဲပြစ်ခတ်တိုက်ခိုက်မှုရစဲရေးဆိုင်ရာပူးတွဲစောင့်ကြည့်ရေးကော်မတီ JMC ကိုဖွဲ့စည်းပါတယ်။ JMC ကိုပြည်ထောင်စုအဆင့်တိုင်းနယ်ပြည်နယ်အဆင့်ဆိုပြီးအဆင့်ဆင့်ဖွဲ့စည်းထားပါတယ်။ကရင်ပြည်နယ်မွန်ပြည်နယ်ရှမ်းပြည်နယ်ပဲခူးတိုင်းတနင်္သာရီတိုင်းတွေမှာရုံးခွဲတွေရှိပါတယ်။ NCA စာချုပ်ပါတပ်ပိုင်းဆိုင်ရာကိစ္စစစ်ဘက်ဆိုင်ရာကျင့်ဝတ်ပြစ်ခတ်မှုရစဲရေးစီမင်းစည်းကမ်းချိုးဖောက်မှုအငင်းပွားမှုနဲ့ပတ်သက်လို့တိုင်ကြားလာရင် JMC ကဖြေရှင်းပေးရမယ်လို့သိရပါတယ် JMC ရမုံငွေအတွက်တရုတ်နဲ့ထိုင်းနိုင်ငံကအလှူငွေထည့်ဝင်ကြပါတယ
်2019မှာတပ်မတော်နဲ့ KNU တပ်ဖွဲ့အကြမ်းပြစ်ခတ်မှု12ကြိမ်ဖြစ်ပွားကြောင်းမြန်မာ Institute of Peace and Security ရဲ့2020ထုတ်နှစ်လည်အစီရင်ခံစာမှာပေါ်ပြပါတယ်ဘာပွန်နဲ့ကြောက်ကြီးမြို့နယ်တွေမှာဖြစ်ပွားတာများပါတယ်အနည်းဆုံးတပ်မတော်သား3ဦးကြာဆုံးကြောင်းသိရပါတယ်။တပ်စခန်းတွေကိုဆက်သွယ်ထားတဲ့ကားလမ်းမွန်းမှပြုပြင်တာနဲ့ပတ်သက်ပြီးပြစ်ခတ်ကြတာပါ။ဒီနေ့အစောပိုင်းကဖာပွန်းနဲ့ကြောက်ကြီးမှာလက်စင်လူလူပြစ်ခတ်ကြပါတယ်။ကားလမ်းဖောက်လို့တာဟာတပ်မတော်ချုပ်ကိုင်းနဲ့နေမြေချက်တွင်မှုရွေတာလို့ကရင်ဘက်ကမြင်ပါတယ်။ဒီလိုကိစ္စမှာ NCA အပြစ်ရစာချုပ်အရာကရင်ဘက်ကသဘောတူဖို့လိုတာကိုတပ်မတော်ကဂရုမစိုက်ပဲတဖက်သက်လုံးလုံးပြစ်ခတ်မှုတွေဖြစ်ပွားရတာလို့ပြင်ဘက်ကယူဆပါတယ
်ပြစ်ခတ်တိုက်ခိုက်မှုရစဲရေးဦးတွဲစောင့်ကြည့်ကော်မတီ JMC ဟာအရေးပါပေမဲ့မကြာခဏတိုက်ပွဲဖြစ်နေတာကိုကြည့်ရင် JMC ကော်မတီရဲ့လုပ်ငန်းမအောင်မြင်တာထင်ရှားပါတယ် JMC မှာအစိုးရကိုယ်စားလှယ်ဆဲဦး NCA လက်မှတ်ထိုးထားတဲ့တိုင်းသားလက်နက်ကိုင်ကိုယ်စားလှယ်ဆဲဦးနဲ့အရသာကိုယ်စားလှယ်6ဦးပါဝင်ပါတယ်နေမြေတမတ်ရမှာထင်းချုံနေမြေအပြစ်ရနေမြေစတဲ့ဝေါ်ဟာရနဲ့ပတ်သက်ပြီးတဘောရာကွဲလွဲတာတွေရှိပါတယ်။နေမြေတစ်ခုကိုနှစ်ဘက်စလုံးကလက်အောက်ခံအဖြစ်တတ်မှတ်တာမျိုးလည်းရှိပါတယ်။တပ်မတော်ဟာသူ့တပ်စခန်းရှိတဲ့နေရာတစ်ဝိုက်ကိုသူထိန်းချုပ်တဲ့နေရာအဖြစ်တတ်မှတ်လိုတာမို့တပ်စခန်းချရာနေရာကိုတိုင်းရင်းသားတပ်ဖွဲ့ချုပ်ကန်တဲ့ဒေသအဖြစ်မတတ်မှတ်ချင်ဘူးလို့ MPIS အစိုးရခန်းစာကဆိုပါတယ
်။ NCA အပြစ်ရစာချုပ်ကိုလက်မှတ်ရေးထိုးထားတဲ့ရှမ်းပြည်ပြန်လည်ထူထောင်ရေးကောင်စီရဲ့RCSS တပ်ဖွဲ့ကလည်းပြစ်ခတ်တိုက်ခိုက်မှုရဆိုင်ရေးဆိုင်ရာပူးတွဲစောင့်ကြည့်ရေးကော်မတီ GMC ရဲ့အားနည်းချက်ကိုမကြည်မနက်ဖြစ်နေပါတယ် GMC မှာပဋိပက္ခဖြေရှင်းနိုင်စွာမရှိဘူးလို့ RCSS ရှမ်းတပ်ဖွဲ့ကမြင်ပါတယ်ထိန်းချုပ်ဖို့ပြင်ဆင်စ조사ရာဒေသနဲ့တပ်စခန်းချရာဒေသတွေကိုကွဲဝဲပြပြရှင်းလင်းဖော်ပြဖို့လိုအပ်နေတယ်လို့ KNU နဲ့ RCSS တို့ကယူဆပါတယ်တစ်ဖက်စလုံးကထိန်းချုပ်ဖို့ကြိုးစားတဲ့နယ်မြေမှာတက်ရွှေပြောင်းရင်တစ်ဖက်နဲ့တစ်ဖက်အသီးပေးရမယ်လို့ NCA အပြည့်ရစာချုပ်ကဆိုပါတယ်လက်တွေ့မှာတော့တိုင်းရင်းမှုတွေဆက်ဆံရေးကောင်းရင်ကောင်းသလိုလှုပ်ရှားမှုတွေကိုကြိုတင်အကြောင်းကြားကြတယ်လို့ MPIS အစီအစဉ်ကမှာဖော်ပြပါတယ်2019မှာ NCA အပြည့်ရစာချုပ်လက်မှတ်ရေးထိုးပြီးတဲ့နောက်ပိုင်းတပ်မတော်တဲ့ KNU တပ်ဖွဲ့တွေပြစ်ခတ်ကြလို့နေရက်ကိုစွန့်ခွာရတဲ့ဒေသခံတွေတပောင်းလောက်ရှိနေပြီဖြစ်ကြောင်းသိရှိရပါတယ်ခင်ဗျာ
ဒီတစ်ပတ်ကျန်းမာရေးကဏ္ဍမှာတော့ဆုံဆုံနာကြောင့်သေဆုံးမှုကာကွယ်ရေးကိုတင်ပြထားပါတယ်ဒီဆုံဆုံနာကြောင့်ရှမ်းပြည်ရှေးပိုင်းမှာတလအတွင်းကလေး6ဦးသေဆုံးခဲ့ရကကိုဗစ်ကာလတစ်လျှောက်သေဆုံးသူအရေအတွက်ထိရောက်သွားပါတယ်ဘာကြောင့်အခုလိုသေဆုံးမှုရှိလာပြီးဒီတည်ဆုံးမှုနဲ့ယောဂဖြစ်မှုကိုဘယ်လိုထိထိရောက်ရောက်ကာကွယ်နိုင်ပါလဲဒီအကြောင်းကလေးအထုကုနဲ့ဆေးတက္ကသိုလ်တက်ကလေးကျန်းမာပညာဌာနအငြိမ်းစားဌာနမှဗမောက္ခဒေါက်တာစောဝင်းကိုကျွန်တော်ဝင်းမင်းကမေးမြန်းထားပါတယ
် OK ကဲ့ကလေးတခုဆရာဝန်ကြီးဗမခထတာဆောက်ဝေးခင်ဗျာကျွန်တော်တို့အခုဒီရှမ်းပြည်အရှေ့ပိုင်းမှာပေါ့နော်ဆုံစုနာဖြစ်ပြီးတော့ဒီတည်ဆုံမှုနှုန်းကတစ်လအတွင်းမှာပေါ့နော်6ဦးထိတောင်ရှိသွားတယ်လို့ကြားပါတယ်ဆရာဒီပမာဏကအခုဒီကိုဗစ်ဖြစ်လာတဲ့ကာလတောက်လျှောက်မှာတည်ဆုံတဲ့အရေးအတွက်နဲ့သွားတူနေတဲ့ခါကျတော့မြန်မာနိုင်ငံမှာတစ်ခုလုံးမှာပေါ့ဆရာနော်ဒီဆုံစုနာဖြစ်တဲ့အနေထားကဘယ်လိုရှိလဲဒီနေ့မှာဆရာ
ဒါတော့ကျွန်တော်တို့ဒီနေ့ပထမဆုံးကြားသိတာပေါ့နော်နှစ်တိုင်းနှစ်တိုင်းတော့ဒီဆုံစုနာဖြစ်တာရှိပါတယ်2014ကကျွန်တော်တို့2019ကြားမှာဆိုရင်တော့အဖြစ်နေတဲ့နှစ်တွေမှာအယောက်30လောက်ဖြစ်တယ်ပေါ့နော်အများတဲ့နှစ်ဆိုတော့နိုင်ငံလုံးတိုင်းတန်းနဲ့ဆိုရင်တော့135ယောက်140လောက်ပဲလောက်ရပို့လောက်တာရှိပါတ
ယ်ဟုတ်ကဲ့တည်ဆုံမှုနှုန်းအောင်ဆရာကြီ
းတည်ဆုံမှုနှုန်းကတော့ခုတော့များတယ်လို့ဆိုအောင်ပေါ့နော်ဒါပေမဲ့လည်းဒီတိတိရခေါ်ဆုံစုနာကဖြစ်လို့ရှိရင်ဖြားတယ်လေချောင်းနာတယ်ဒါနဲ့စရတယ်ဗျာဒါပေမဲ့ဒီဆုံစုနာအမိပါခေါ်တော့ပေါ့နော်တိတိရ membrane ခေါ်တယ်အဲ့ဒါကဒီအာသီးနှစ်ခုကြားမှာဒီအမိပါဖြစ်တယ်အဲ့ဒီကောင်ကအသက်ရှင်လမ်းကြောင်းကိုပိတ်စီတယ်အဲ့လိုပိတ်လို့ရှိရင်ဖြစ်ရသမီးလောက်ခေါ်တော့ဒီလေချောင်းမှာဆက်ပင်းကိုအပေါက်ဖောက်ပြီးတော့အသက်ရှင်လမ်းကြောင်းဖက်နှက်ဖောက်ပြရဲကွဲစိတ်ပြီးတော့လုပ်ပြရအဲ့လိုမလုပ်နိုင်လို့ရှိရင်တော့တည်ဆုံးနိုင်တာရှိတယ်အဲနောက်တစ်ခါအဲ့ဒီချိန်မှာကောင်းသွားပြီးတဲ့နောက်မှာလည်းနောက်၄ဘက်က၆ဘက်ပေါ့အဲ့လောက်ကြာမှနှလုံးရောင်တာတို့အာယုံကြောထိကြိုက်တာတို့ဒါတွေနဲ့လည်းဒီပြောင်းနိုင်တယ်ပေါ့အဲ့တော့ဟိုစောစောကုရင်စောစောဒီပြောင်းတော့အနေနဲ့စောစောမကုဖြစ်လို့ရှိရင်900ရင်တော့100ရင်တော့မကဒီကောင်လုံးရှိနိုင်ပါ
ဟုတ်ကဲ့ဆရာအဲ့တော့ဒီနေရာမှာရေးချင်တာတည်ဆုံမှုကိုကာကွယ်ဖို့အတွက်ကတော့ဒီကုဏပြောတဲ့လက္ခဏာတွေကိုစောစောသိဖို့ပေါ့ဆရာနော်ဒါပေမဲ့ဒီနေရာမှာဒီဖြားတာလေကြောင်းနာတာစသဖြင့်ပေါ့နော်မျိုးကရိုးရိုးဖြားနေလေမှားနေတဲ့အတွက်ဆရာကြီးသူ့မှာတီးသက်ထူးခြားတဲ့လက္ခဏာပေါ့နော်တိတာလည်းနဲ့လက္ခဏာစောစောသိနေအောင်ရှိလား
ထူးခြားတဲ့လက္ခဏာကတော့လေပင်အချိတ်ကြီးကြီးလာတတ်တယ်နော်ဘူးနက်ကိုခေါ်တော့လေပင်ညောက်နွားလေပင်လို့ကြီးဖြစ်လာတတ်တယ်ဒါလေကြောင်းကိုဆန်းလို့ရှိရင်ပဇက်ကဟိုဘက်ဒီဘက်ရှိတဲ့အာဒီစီရတဲ့မှာခိုင်ရလဲဆိုအာဒီရတဲ့ကြီးပေါ့အဲ့မှာဟို membrane လို့ခေါ်တဲ့ဒီအမေပါတွေ့တတ်တဲ့ဖြူသွုံးမှုကြီးကိုရောက်ပေါ့နော်အဲ့ဒီမေပါအဒီကောင်ဟိုဘက်ဒီဘက်ဆက်သွားရင်အသက်ရှူလို့မရတော့ဖြစ်သွားတတ်တယ်ဟိုနှာစီးချောင်းတို့ကလည်းဆက်ဖြစ်တယ်နှာခေါင်းထဲမှာလည်းဒီမေပါဖြစ်နေတယ်အဲ့တော့အဲ့လိုဖြစ်တဲ့အခါကျလို့ရှင်တော့အသက်ရှူဂျမ်းချက်ပြီးတော့ဒါနဲ့သေဆုံးနိုင်တယ်ပေါ့နော်ဒါပေမဲ့ဒီဖြစ်တဲ့လူတွေကကာဝေးသေးမထိုးထားတဲ့လူတွေမှာဖြစ်တာကာဝေးသေးမရတဲ့ကလေးတွေမှာဖြစ်တာပေါ့သို့မဟုတ်တို့တော့ပြည့်စုံအောင်မထိုးပြတဲ့ကလေးတွေမှာသူကလည်းဒီကမထိုးပြလို့သူကလည်းတွားလာရေးဖက်ခဲပြီးဆရာမလာထိုးပြနိုင်တဲ့နေရာမှာမရှိလို့သူကလည်းစိတ်ပြေးရှောင်မလို့သူကလည်းမိဘမဲ့ကျောင်းမှနေလို့ပေါ့နော်အဲ့လိုမျိုးဒီကာဝေးသေးတွေအပြည့်ဝမရတာရှိတာဥပမာကာဝေးသေးကျွန်တော်တို့ကခုဆိုလို့ရှိရင်တနင်္ဂနွေလုံးတိုင်းတာနဲ့ထိုးပြတယ်နှစ်လ၄လ၆လပေါ့နော်အဲ့ဒီမှာ၅မျိုးသက်ကာဝေးသေးစုံစစ်ချက်ကမေးခိုင်းပါပြီးသားဒါ2012ကစပြီး၅မျိုးသက်ထိုးတာပေါ့အဲ့2012မှာနိုင်ငံလည်းစုံစုံချက်ညာမေးခိုင်း GPT ကဝယ်ပြီးထိုးထားပြီးသားပဲအဲ့တော့အဲ့ထိုးထားတဲ့ကလေးတွေနောက်ပြီးတော့တစ်နှစ်ခွဲလောက်မှာအခုဆိုရင်တစ်နှစ်ခွဲမှာပါတစ်ခါပြန်ထိုးပြီးတယ်အဲ့လိုကဝယ်သေးရတဲ့လူတွေကတော့မဖြစ်ဘူးအဲ့တော့ဆိုလိုတာကဒီအဲ့မထိုးပြတဲ့ကလေးတွေစုနေတဲ့နေရာမှာအကယောဂအတွင်းနဲ့ဖြစ်တာဖြစ်နိုင်မှုဖြစ်ပုံများပါ
ဟုတ်ကဲ့ဆရာအဲ့တော့အခုလိုဒီကဝယ်သေးမထိုးထားသေးတဲ့နေရာဖြစ်နိုင်တာကိုရှမ်းပြည်နယ်မျိုးပေါ့နော်နေဆက်ကြောက်ပေါက်နေသွားနိုင်တဲ့အတွက်အဲ့လိုနေရာမှာဆိုလို့ရှိရင်တော့ခုနပြောတဲ့လက္ခဏာတွေကခွဲရခက်တဲ့အတွက်စိတ်ဝင်စားခြင်းအများပြဖို့လိုတာပေါ့ဆရာတို့ဒီနေရာမှာအသက်ရှူကျက်တဲ့အဆင့်ကိုရောက်လာရင်ဒီနေထားဘယ်လောက်ရောက်သွားလဲဆရာကြီးဒီဆုံးနိုင်တဲ့အနေထားနဲ့အဲ့ဒီမတိုင်ခင်ကြိုသိနိုင်တဲ့အနေထားရှိလား
အဓိကတော့ဖျားမယ်လေချောင်းနာမယ်အချိတ်တွေရောင်းလာမယ်အသက်ရှူခက်မယ်ပေါ့နော်လက္ခဏာမှာစိတ်ဝင်အများပြဖို့လိုပါတယ်အထူးဖြင့်ကာကွယ်သေးမထိုးထားတဲ့သူပေါ့ဒီဘက်တီးရီးယားကတာမန်အဖြစ်နဲ့တချို့ကျမတဲ့လူတွေဒီမှာလည်းရှိနေနိုင်တယ်။ဒါပေမဲ့တစ်ချိန်မှာယောဂဖြစ်ပွားတာရှိတယ်ပေါ့လေ။အထူးသဖြင့်တော့ကလေးတွေမှာဖြစ်တာပေါ့။အဲတော့ဒီဘက်တီးရီးယားကတောင်ဆင်တောင်ဆင်လို့ခေါ်တဲ့အစိတ်ကိုထုတ်ပါ။အဲ့ဒီအစိတ်ကြောင့်လည်းဒီ membrane လို့ပါလို့ဖြစ်တယ်။အဲ့ဒီအစိတ်ကတွေးတဲ့ပြန်သွားရင်တော့ခုနကတည်းကနှလုံးရောင်တာတို့ဥနာအရောထိကြိုက်တာတို့ဒါတွေလည်းဖြစ်သွားနိုင်တယ်။အဲ့လိုကလေးတွေမှာဒီလိုလက္ခဏာလည်းရှိတယ်။ကျွန်တော်ကလေကြောင်းကိုဆန်လို့ရှိရင်ဒီ membrane နဲ့တွေးတယ်ဆိုတော့တတိယလို့ယူဆရမယ်။အဲ့ကြံကျွန်တော်ကဆော့ဆိုတော့သူ့ဖိုက်ယူတယ်ဒါပေကြာသွေးပိုင်းစစ်တယ်ပေါ့နော်ဒါတစ်ခါပါဆိုအဲ့လိုကလေးဆိုရင်ပိုးသက်ဆေးရတော့တကယ်တော့အလွယ်တကူပေးလို့ရတယ်ဆိုတော့ penicillin လို့ erythromycin လို့နဲ့ဒီဘိုးကသေးတယ်ဒါပေမဲ့ပြန်သွားပြီးသားဖြစ်တဲ့အစိတ်အတွက်ကတော့ကျွန်တော်က antidotin ဆိုတာပေးရပါတယ် antidotin ကတော့တကယ်ပြတ်လက်တာရှိနိုင်တယ်ပေါ့နော်ဆိုတော့ဒီ central level မှာအဲ့ ဘောမအားရရှိပါ
ဟုတ်ကဲ့ဆရာရေအဲ့တော့ဒီနေ့မှာကာကွယ်ဆရာရေးကြည့်လာတော့ဟိုမထူရသေးတဲ့ဒေတာလူတွေရောချက်ချင်းထုတ်လို့ရလိမ့်မယ်ဆရာ
ကာကွယ်ဆရာမထူရတဲ့မှာတင်တဲ့ဒီတယောက်ကဒီပတီးရာဖြစ်တယ်ဆိုတာသိလို့ရှိရင်သူနဲ့ထိတွေ့တဲ့လူတွေအကုန်လုံးကိုဒီဘရီဇီဝါဆေးပေးထားလို့ရတယ်ဒါပြတ်ကာကွယ်ဆရာလည်းထုတ်ပြလို့ရတယ်နောက်တချို့ဆိုအန်တီတောက်ဆင်မှာပုတ်ခိုင်းတယ်ပေါ့နော်ရောဂါလက္ခဏာပေါ်လာဆိုတော့အန်တီတောက်ဆင်မှာပေးရမယ်အခုပြန်ဒီကာဝယ်ရေးမထိုးတာဘူးဆိုတော့ကာဝယ်ရေးထိုးတဲ့လူတွေလည်းထပ်ပြီးတော့ပူဆောင်ကာဝယ်ရေးထိုးရမှာအဲတာဝန်ရမှာ
ဟုတ်ကဲ့ဆရာအဲ့တော့ဒီနေရာမှာကုဆတ်မှုကိုကာဝယ်နိုင်ဖို့ဘယ်လိုခြံပေးကြလဲဆရာ
ကုဆတ်မှုကိုကာဝယ်ဖို့ကတော့တက်ရှူသန်းကြောင်းကကုရဲယောဂပဲလေကိုဗစ်တို့ဇာတိတုပ်ကလေးပဲချောင်းဆုံလာစီရင်ကုသွားနိုင်မယ်အဲ့တော့အနေကောင်းအောင်လုပ်တာတို့နှက်ဆေးတာတို့ပျောက်ပျောက်ဝေဝင်းနေတာတို့ကဒီယောဂကိုကာဝယ်မှုရှိနိုင်မယ်နောက်တစ်ခုကနာရဲဖြစ်တယ်ပေါ့အဲ့နာကိုကင်နာနဲ့ကိုယ်ဆက်နိုင်တယ်ပေါ့ဒါပေမဲ့ဒါကတော့နည်းနည်းရှားပါတယ်နောက်ပြီးတော့အသက်ကြီးလာရင်လည်းဒီငွေကြီးထိုးတဲ့ကာဝယ်ဆိုတဲ့အနည်းငယ်ရော့သွားနိုင်တယ်အဲဒါကြောင့်ခုဆိုရင်ကိုယ်ဝန်ဆောင်မှုတင်တွေကိုမင်းဆိုင်နဲ့စုံစုပေါ့မတွဲတဲ့ဆီကိုထိုးပေးပါအဲဒါမတင်ထိုးတော့ဒီကိုယ်ဝန်ဆောင်မှုတင်ကလည်းကာဝယ်ယူတာဖြစ်တယ်နောက်ပိုင်းဒီကလေးကျောင်းချမ်းမှယူပါလေတကယ်ဆိုလို့ရှိရင်ခုမျိုးသားကာဝယ်ဆိုတော့အစီအစဉ်ကတစ်နှစ်ခွဲအထိပဲထိုးပေးတာနော်အဲ9နှစ်မှဆိုလို့ရှိရင်တကယ်တော့၄မျိုးချက်ပေါ့နော်ဒီစုံစုချက်များဈေးဆိုင်ပေါ်ရပေါ့နော်ဒီကာဝယ်ကြီးပြန်ထူကောင်းတယ်ဒါဆို10မိနစ်15မိနစ်တုန်းမှလည်းအားဖြည့်စီပေါ့နော်ဒါလိုစိုးစိုးနဲ့မိခိုင်ထပ်ထူပြီးပေါ့ကောင်းတယ်အဲ့လိုထူလို့ရှိတာပို့ပြီးတော့အသက်ကြီးတဲ့အထိပို့ဆိတ်ချရတယ်ပေါ့ဒါကြတော့စိုးစိုးနာယောဂဆိုတာကာဝယ်ကြီးနဲ့ကာဝယ်နိုင်တဲ့ယောဂဖြစ်ပါတ
ယ်ဟုတ်ကဲ့ကျေးဇူးအများကြီးတင်ပါတယ်ဆရာ
တင်ဆက်သွားမယ်တန်ရင်တည်င်းလွာကကြွဆိုပါရယ်မြန်မာနိုင်ငံတွန်းတန်ရင်သားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တန်ရင်သားတွေရဲ့အတန်းတွေကိုထင်ဟတင်ဆက်ထားတာဖြစ်ပါတယ
်မင်္ဂလာပါရှင်ကျမကအမီပါ Fever Wine တော်သားတွေတင်ဆက်ထားတဲ့ဒီတစ်ပတ်တန်ရင်တည်င်းလွာမှာနားဆင်ရမှာတွေကတော့နှစ်ပေါင်း80ကျော်တိုက်ပွဲဝင်လာတာပြည်နယ်ဖွဲ့စည်းပုံအခြေခံဥပဒေရရှိဖို့အဓိကဖြစ်တယ်လို့နေပြည်တော်ကိုရောက်ရှိနေတဲ့တိုင်းသားခေါင်းဆောင်တွေကပြောကြားလိုက်ပါတယ်ချင်းမျိုးသမီးတွေနိုင်ငံရေးမှာပါဝင်မှုအားနည်းနေရတာဘာကြောင့်မလဲစတဲ့တည်င်းတွေကိုကြားကြားရမှာပါရှင
်ကျမကနန်းဟောင်းပါရှင်တည်င်းတွေကိုစိုင်းမုံနဲ့အတူတင်ဆက်ပေးသွားမှာပါနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်အောင်ဆန်းစုကြည်ချမှတ်ပေးခဲ့တဲ့ဖက်ဒရယ်အခြေခံမူ၅ချက်ထက်မှအရေးကြီးဆုံးဖြစ်တဲ့ပြည်နယ်ဖွဲ့စည်းပုံရေးဆွဲရေးကိုပြည်ထောင်စုသဘောတူစာချုပ်အစိတ်ပိုင်း၃မှာထည့်သွင်းချုပ်ဆိုပေးဖို့အပြည့်ရတိုင်းနာခေါင်းဆောင်တွေကတောင်းဆိုလိုက်ပါတယ်။ဩဂုတ်လ18ရက်နေ့ကကျင်းပခဲ့တဲ့ UPDJC အစည်းအဝေးမှာဒုတိယဥက္ကဋ္ဌဒေါက်တာဆလိုင်းလျံမုံစာခေါင်းကမြစ်တာရက်ခံလိုက်တာပါ။တိုင်းနာလူမျိုးတွေနှစ်ပေါင်း80ကျော်တိုက်ပွဲဝင်တောင်းဆိုလာတာဟာပြည်နယ်ဖွဲ့စည်းပုံအခြေခံဥပဒေကအရေးကြီးဆုံးဖြစ်တယ်လို့လည်းပြောပါတယ်
။ကချင်ပြည်နယ်ဖားကန့်ဒေတာဝက်ခါကြောက်စိမ့်မော်တွင်ဖြစ်ပွားခဲ့တဲ့မြေပြိုမှုမှာနှစ်လနီးပါးရှိလာပေမဲ့စုံစမ်းစစ်ဆေးရေးကော်မရှင်အနေနဲ့ဒီကနေ့အထိသက်ဆုံးတရားထုတ်ပြန်နိုင်ခြင်းမရှိသေးတဲ့ပေါ်အာမရဘူးလို့ဖားကန့်ဒေတာခန့်တွေနဲ့ဒေတာအတွင်းအရက်ပက်အဖွဲ့အစည်းတွေကပြောပါတယ်။ကြောက်စိမ့်မော်တွင်မြေပြိုကျမှုကြောင့်လူပေါင်း180ကျော်သေဆုံးပြီး50ကျော်ထိခိုက်ဒဏ်ရာရရှိခဲ့တဲ့ဖြစ်စဉ်မှာတာဝန်ရှိအစိုးရအနေနဲ့တာဝန်ခံမှုတာဝန်ယူမှုအရေးယူဖြေရှင်းမှုတွေမရှိလို့စိတ်ပြက်မိတယ်လို့ဖားကန့်ခြေဆိုင် Greenland တဘာဝပတ်ဝန်းကျင်ထိန်းသိမ်းရေးအဖွဲ့တာဝန်ခံဦးနောင်လက်ကပြောပါတယ်။ကြောက်စိမ့်မော်မီပြိုမှုနဲ့ပတ်သက်ပြီးရရှိထားတဲ့အချက်လက်တွေအစီအခံစာတွေကိုနိုင်ငံတော်သမ္မတထံစီကိုပေးပို့ထားပြီးဖြစ်တယ်လို့ကချင်ပြည်နယ်အစိုးရပြည်နယ်ဝန်ကြီးချုပ်ဒေါက်တာခက်အောင်ကပြောပါတယ်။
တပ်မတော်ကာကွယ်ရေးဦးစီးချုပ်နဲ့နိုင်ငံရေးပါတီများတွေ့ဆုံပွဲမှာကရင်အမျိုးသားဒီမိုကရက်တစ်ပါတီနိုင်ငံကတူတက်ရောက်တာဟာပါတီအလုံးမှုဆောင်ဖွဲ့သဘောထားမဟုတ်ကြောင်း KNDP ဘက်ကပြန်လည်ညှင်းဆိုထားပါတယ်။ပြီးခဲ့တဲ့ဩဂုတ်လ14ရက်နေ့ကသမရောကာကွယ်ရေးဦးစီးချုပ်နဲ့နိုင်ငံရေးပါတီ34ပါတီတို့နေပြည်တော်မှာတွေ့ဆုံကြတာပါ။အ
any dress or muma, pesa net, they win pate jar in machine at the party in net, the borrow quim puta le machine bulo, KNDP party ogata, man be suga, biobare, gay muda democratic party, KNDP ha, gay nangae party, don't party, bouncy tare, party the coop to be, lamen at honor say, you wake up wema, gay in pine, she mune, chakuma, well, shim jang dwapo, she bare.
ရခိုင်မြို့နယ်ကြောက်ဖြူမြို့နယ်စနေရဲစခန်းမှာတာဝန်ထမ်းဆောင်နေတဲ့ရဲတပ်သားတအုပ်ကိုအေအေကိုတရင်ပို့တယ်ဆိုပြီးဆွဆွဲချက်နဲ့ကြောက်ဖြူရဲစခန်းမှာဖမ်းဆီးစစ်ဆေးနေတယ်လို့သိရပါတယ်ဖမ်းဆီးစစ်ဆေးခံနေရတဲ့ရဲတပ်သားကတော့ရံပဲမြို့နယ်အလဲချောင်းကျေးရွာစာတီအသက် 25
ချင်းပြည်တောင်ပိုင်းမိုးနှဲမြို့နယ်ကျင်းတောင်မြို့နယ်ခွဲအတွင်းမှာကျင်းတောင်ရေအားလျက်စစ်စီမံကိန်းကနေဝန်ထမ်းအင်ရအတွက်ကျဲလက်လူထုပိုင်မြေအေကရာကနန်းကိုတင်းယူမဲ့ကိစ္စကိုလူထုကစုပေါင်းကန့်ကွက်လိုက်ပါတယ်ကျင်းတောင်မြို့အရှိတောင်ဖက်16မိုင်လောက်ဝေးတဲ့ကွန်လုံကျေးရွာအုပ်စုတပ်လုံးကျေးရွာအပိုင်မြေအေကနေ့ရက်9:00ကြောမှာအစိုးရနဲ့ရေအားလျက်စစ်စီမံကိန်းကုမ္ပဏီတို့ပူးပေါင်
လူထုရဲ့ယာမြင်မသိမ့်ပိုက်ဖို့ဝိုင်းဝန်းလှုပ်ဆောင်ပေးနေတယ်လို့ရှမ်းတိုင်းနားမြားဒီမိုကရေစီအဖွဲ့ချုပ် SNLD ပြည်နယ်လွတ်တော်အမတ်စိုက်ကွန်ဆန်မင်းကပြောပါတယ်
အခုသတင်းလွှာတွေကိုဆက်လက်တင်ဆက်ပေးသွားမှာပါ။လာမယ့်2020ထွေထွေရွေးကောက်ပွဲမှာချင်းပြည်နယ်ကနေဝင်ရောက်ရှင်ပြိုင်ကြမယ်။အမျိုးသမီးလွတ်တော်ကိုစလေလောင်းဟာအရင်ရွေးကောက်ပွဲထက်ပိုပြီးတော့နည်းနေပါတယ်။ဘာကြောင့်ချင်းအမျိုးသမီးတွေနိုင်ငံရေးမှာပါဝင်မှုအားနည်းနေရတာပါလဲ။အကြောင်းစုံကိုတော့ကိုရောဘတ်ကစူးစီးထားပြီးကိုဆိုင်မင်းကနေပြောပြပေးသွားပါမယ်ရှင်။
လာမယ့်နိုဝင်ဘာလ10ရက်နေ့မှာကျင်းပမယ့်ထွေထွေရွေးကောက်ပွဲမှာချင်းပြည်နယ်အတွင်းတတိပုဂ္ဂလအပါအဝင်နိုင်ငံရေးပါတီ12ပါတီကလွတ်တော်ကိုယ်စားလှယ်နေရာကျော်ဝင်ရောက်ရှင်ပြိုင်ကြမှာပါ။အဲ့ဒီထဲမှာအမျိုးသမီးလွတ်တော်ကိုယ်စားလှယ်လောင်း16ဦးသာပါဝင်တယ်လို့ချင်းပြည်နယ်ရွေးကောက်ပွဲကော်မရှင်တွင်ရေးမှူးဦးလင်းကျော်ကပြောပါတယ
်။ဒီတည်းကိုဗစ်ဖြစ်နေတဲ့အချိန်မှာဒေရောတော့ပါပေါ့ပါတီတွေကနေမှာအမြင်လွတ်ချရတဲ့အနေအားတွေကိုကျွန်တော်တို့ကြည့်ရ။ကိုဗစ်တော့ပဲဒီဟိုအမျိုးသမီးတွေကတော့မိသားစုတွေနဲ့နီးကပ်ရှိနေတာပေါ့နော်အဲ့ဒီတော့စိတ်ရင်းနဲ့ရင်းနဲ့တော့ဝေဖန်နိုင်ဖို့အတွက်ကကြောက်တယ်ကိုကကိုဗစ်ကလည်းဟိုအတူတက်ကိုအဟန့်တာဖြစ်စီအမေဆုံးတဲ့ကျွန်တော်ပြင်နေ2020မှာပုံများလာဖို့ကျွန်တော်ဝေရောက်တယ်ဒီအခုကတော့ဟိုနည်းနည်းရော့သွားတော့ရော့သွားတဲ့အားတော့
ချင်းမျိုးသမီးတွေနိုင်ငံရေးမှာပါဝင်မှုနည်းနေတာဟာချင်းတလေထုံးတန်းအစဉ်အလာအရလွမ်းမိုးကြီးဆိုးမှုတွေရှိနေသေးတဲ့အတွက်ဖြစ်တယ်လို့ကြားမတန်းတူရေးနဲ့အမျိုးသမီးရေးဆောင်ရွက်နေသူနီနုအဖွဲ့ရဲ့ဒါရိုက်တာမိုင်လီယာနိုင်ဂျဲလ်ကပြောပါတယ်
သမောပွားရန်ချီဆိုးနေတယ်လို့ပဲမြင်နေပါတော့။ဘာဖြစ်လို့လဲဆိုတော့ကျွန်တော်ချင်းကလေးထုံတန်းမှာဆိုရင်တဲ့ community issue တွေဆွေးနွေးတယ်ဆိုဖြတ်ချက်ချတဲ့နေရာကနေဒီအမျိုးသားအလုံးကိုဖျက်ထားပေးပါလိမ့်။ရုပ်သားတွေပဲဖျက်ခဲ့တာဟုတ်။
ချင်းအမျိုးသမီးတွေနိုင်ငံရေးမှာပါဝင်လာဖို့အတွက်ချင်းအမျိုးသမီးတွေကိုယ်တိုင်အတွေးအခေါ်ပြုပြင်ပြောင်းလဲဖို့လိုအပ်တဲ့အပြင်နိုင်ငံရေးပါတီဦးဆောင်နေတဲ့အမျိုးသားတွေကလည်းအမျိုးသမီးတွေပါဝင်မှုများလာအောင်ဦးစားပေးတင့်တယ်လို့လည်းမိုင်လီယာနိုင်ဂျဲရကပြောပါတယ်။သူတ
ချင်းဒီအမျိုးသမီးဖက်ကိုင်းအဖိုင်းကလည်းဒီပြောင်းလဲဖို့လိုလာတယ်ခုနလိုမျိုးနိုင်ငံရေးဆိုတာဒီအမျိုးသမီးတွေနဲ့မဆိုင်ဘူးဆိုတော့ဒီခေါ်လို့ဆိုတော့ဒီအမျိုးသမီးတွေနဲ့နိုင်ငံရေးဆွေးနွေးစားဖို့လိုလာတယ်ပေါ့နော်အဲတော့ဒီတစ်ဖက်မှာဒီအမျိုးသားတွေကဖက်ကလည်းပါတီဆက်ကအုပ်ဆောင်တဲ့သူတွေနဲ့ဒီအမျိုးသမီးတွေပါဝင်ဖွင့်ရလာဖို့တော့အိုးစားပြီးတော့လုပ်ဆောင်တဲ့အလုပ်မြင်တယ်ပေါ့နော်ဒီရွေးကောက်ပွဲလေးလာမှဒီအမျိုးသမီးတွေဖိတ်ခေါ်တာတော့ဘာမှမဟုတ်ပဲနဲ့တကယ်လည်းဒီအမျိုးသမီးတွေကနိုင်ငံရေးပြဘလို့ပါဝင်လာနိုင်မှာလဲဆိုအထူးတင်လဲပဲဒီစာပြီးတော့လုပ်ဖို့လဲလို့ပါတယ်လို့ဆက်
ချင်းပြည်နယ်မှာရှင်ပြိုင်မြတ်အမျိုးသမီးလူတော်ကိုစရဲလောင်းတွေကတော့ဘီတူလူတော်မဲဆန္ဒနယ်မှာ9ဦးအမျိုးသားလူတော်မဲဆန္ဒနယ်မြေမှာ6ဦးပြည်နယ်လူတော်မဲဆန္ဒနယ်မြေမှာ9ဦးတို့ဖြစ်ပါတယ်ပြီးခဲ့တဲ့2015ရွေးကောက်ပွဲတုန်းကချင်းပြည်နယ်မှာအမျိုးသမီးလူတော်ကိုစရဲ22ဦးဝင်ရောက်ရှင်ပြိုင်ခဲ့ကြပါတယ်
လာမယ့်2020ထွေထွေရွေးကောက်ပွဲမှာပြည်ထောင်စုတဝန်းလုံးဝင်ရောက်ရှင်ပြိုင်ဖို့နိုင်ငံရေးပါတီပေါင်း90ကျော်ရှိပါတယ်2015တုန်းကလို့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကတိုင်းသားဒေသတွေမှာတောင်ပြိုကမ်းပြိုအောင်နိုင်အောင်မလားရွေးကောက်ပွဲရလဒ်ဘယ်လိုမျိုးဖြစ်လာနိုင်မလဲလာမယ့်အစိုးရကိုတိုင်းသားနိုင်ငံရေးပါတီခေါင်းဆောင်တွေကဘယ်လိုဖွဲ့စည်းဖို့မျှော်မှန်းနေကြပါသလဲအမီကစူးစီးထားပြီးတော့နမ်ဟောမ်ကနေတင်ဆက်ပေးသွားပါမယ်ရှင်
လာမယ့်ရွေးကောက်ပွဲမှာလက်ရှိမြန်မာနိုင်ငံရဲ့နိုင်ငံရေးအခင်းကျင်းအရာအရင်ရွေးကောက်ပွဲတွေတုန်းကလို့ပါတီကြီးတစ်ခုတည်းကပဲတောင်ပြိုကမ်းပြိုနိုင်နိုင်မဲ့အလားအလာမရှိတော့ဘူးလို့ကချင်ပြည်နယ်ပြည်သူ့ပါတီဒုဥက္ကဋ္ဌနဲ့ဥကောင်ကောင်အောင်ခမ်းကပြောပါတယ
်ဒီခြားတာကတော့2020မှာတော့2015လို့ NLD ကတော့တောင်ပြိုကမ်းပြိုနိုင်ဖို့တော့အခြေအနေဘယ်မှမရှိတော့ပါဘူးအခြေအနေရဒါကြောင့်လည်းအစိုးရဖွဲ့ဖို့ဆိုတဲ့အခြေအနေမျိုးတော့ခက်ပါလိမ့်မယ်နောက်တစ်ချက်ကတော့တခြားပါတီပြည်မပါတီတွေလည်းရှိပါတယ်ဒါကြောင့်လည်းညွန့်ပေါ်အစိုးရဟာမလွဲမတွေဖြစ်ပါလိမ့်မယ်အဲဒါကြောင့်လည်းဒီ2020ရဲ့အလွန်မှာတော့မလွဲမတွေညွန့်ပေါ်အစိုးရဒါမဟုတ်ဘူးဆိုရင်ညီညွတ်ရေးအစိုးရကြီးဖြစ်ပါလိမ့်မယ်
တိုင်းနာအရေးလေးလာသုံးသတူဦးမောင်မောင်စိုးကလည်းလက်ရှိအနေထားအရ2020ရွေးကောက်ပွဲအပြီးလွတ်တော်ထဲမှာတိုင်းနာပါတီတွေရဲ့အခန်းကဏ္ဍမှာအကောင်းလာနိုင်တယ်လို့ပြောပါတယ
်ကရင်ပြည်နယ်မှာတော့NLD အကောင့်နေစေလို့ပြရပါတယ်အဲ့တော့ကျန်တဲ့တိုင်းသားပြည်နယ်နာခုမှာတော့တိုင်းသားပါတီတွေအကောင့်မှုအလားအလာရှိတယ်လို့ထင်ပါတယ်ဒီပြတစ်ချက်နေနဲ့ပြောမှဆိုရင်တော့တိုင်းသားပါတီတွေအကောင့်လာရင်တော့လွတ်တော်ရင်းမှာတိုင်းသားပါတီတွေအခန်းကဏ္ဍကြီးလာနိုင်ပါတယ်အဲ့တော့အစိုးရဖွဲ့စည်းရေးနဲ့ပတ်သက်လို့ရှိနေတယ်တိုင်းသားပါတီတွေအခမ်းအနားပူကြီးလာနိုင
်မှာမြန်မာနိုင်ငံရေးမှာပါတီကြီးတခုတည်းကလွတ်လပ်စွာချဲလဲလုတ်ကင်နေတဲ့အစိုးရထက်ပါတီအများစုနဲ့စုပေါင်းကဖြစ်ပေါ်လာမဲ့ညွန့်ပေါင်းအစိုးရကရာတိုင်းပြည်အတွက်ပိုပြီးအကျိုးရှိနိုင်မယ်လို့ရှမ်းတိုင်းနားများဒီမိုကရေစီအဖွဲ့ချုပ်တွဲဖက်အထွေထွေအတွေးရေးမှူးတစ်စိုက်ကျော်ညွန့်ကပြောပါတယ
်ပါတီကြီးတခုက90ရာခိုင်နှုန်းမကျော်ဘူးဆိုတာနဲ့သူကဘက်ဒီဖက်ကဘယ်သူအစိုးရဖြစ်မလဲဆိုတဲ့ကိစ္စကစကားပြောလာပြီလေဆိုတော့ဘသူကစီယုံကြီးအားပူကောင်းမယ်ဒါမှမဟုတ်ရင်ဒီမူဝါဒတွေကတူညီကြမလဲပေါ့အဲ့ဒီပေါ်မှာအပြန်အလှန်ဘာတင်းနေပေါ့လေဆက်ဆက်ညီနိုင်ရတာပဲရှိလာနိုင်တယ
်တိုင်းနာပြည်နယ်တွေမှာတိုင်းနာပါတီတွေကအနိုင်ရမှသာဖက်ဒရယ်ပြည်ထောင်စုတည်ဆောက်နိုင်မယ်လို့ကယားပြည်နယ်ဒီမိုကရက်တစ်ပါတီ KYSDP ပါတီကခူဂျိုဆက်ကပြောပါတယ
်ကျွန်တော်တို့မဟာမိတ်တွေလောက်နိုင်မယ်ဒီလိုတကယ်သွားနိုင်မယ်ဆိုလို့ရှိတော့အကယ်၍များကျွန်တော်တို့ပြည်နယ်တီးတီးတိုင်းထဏီတိုင်းသားတွေနိုင်ရမယ်ဆိုလို့ရှိတော့ကျွန်တော်တို့ညှော်မထားတဲ့ကျွန်တော်တို့ Federal ကို Force သွားနိုင်မယ်လို့တော့ညှော်လေတယ်ပေါ့
2020ရွေးကောက်ပွဲအလွန်မှာပါတီပေါင်းစုံနဲ့စုပေါင်းဖွဲ့စည်းထားတဲ့ညွန့်ပေါင်းအစိုးရဖြစ်လာနိုင်ဖို့အတွက်ရွေးကောက်ပွဲဝင်မဲ့သက်ဆိုင်ရာတိုင်းနာပါတီအသီးသီးရဲ့စူးစမ်းအထောက်အမှုနဲ့လှုပ်ဆောင်မှုအပေါ်မှာမူတည်နေတယ်လို့သုံးသပ်နေကြပါတယ်
အခုဆက်ပြီးသတင်းချင်းချုပ်ကိုနားဆင်ကြရမှာပါရှင်
။နှစ်ပေါင်း80ကျော်တိုက်ပွဲဝင်လာတာဟာပြည်내ဖွဲ့စည်းပုံအခြေခံဥပဒေရရှိဖို့အဓိကဖြစ်တယ်လို့နေပြည်တော်ရောက်တိုင်းနာခေါင်းဆောင်တွေကပြောကြားလိုက်ပါတယ်။ဖားကန့်ဒေတာကြောက်စိမ့်မော်မြေပြိုမှုမှာလူရာကနန်းတိတ်ဆုံးမှုနလနီပါရှိလာပေမဲ့အစိုးရကတာဝန်ယူမှုတာဝန်ခံမှုဖြည့်ရှင်းတာတွေမရှိသေးဘူးလို့ကချင်လူမှုအတိုင်းဝိုင်းတွေကထောက်ပြပြောဆိုလိုက်ပါတယ်။
တို့ရရှိနေခုနားဆင်နေကြတာကတော့ကျမတို့ Fever Wine တို့သားတွေကနေအပတ်စဉ်တင်ဆက်ပေးနေတဲ့တိုင်းရင်းသတင်းလွှာပဲဖြစ်ပါတယ်။နောက်သတင်းပတ်အစီအစဉ်မှာပြန်ဆောင်ကြရအောင်ပါရှင်။ကျမကအာမီပါ။
American ဆိုရရဲ့သဘောထားအမြင်အပေါ်ကိုတင်ပြပါတော့မယ်ရှင
်။ Syria ပြည်သူတွေအပေါ်မရေတွက်နိုင်လောက်အောင်ရဲစစ်စစ်နှိပ်ကွပ်မှုတွေကျူးလွန်ခဲ့တဲ့ Syria သမ္မတ Bashar al-Assad အနေနဲ့တာဝန်ခံမှုရှိရမယ်ဆိုတာကို American ပြည်ထောင်စုကတနင်္ဌာနေ့ချမှတ်ထားဆဲဖြစ်ပါတယ်။သူကျူးလွန်ခဲ့တဲ့အထက်မှာတချို့စစ်ရာဇဝင်မှုများသလိုလူသားမျိုးနွယ်ပေါ်ကျူးလွန်တဲ့အဆင့်တွေပြင်းထန်မှုများပါတယ်။ ဒါကြောင့်အမေရိကန်နိုင်ငံသားရဲ့ဝန်ကြီးဌာနနဲ့ဗန်နိုင်းဝန်ကြီးဌာနတို့ကနေဇူလိုင်လ29ရက်နေ့ကစီဇာစီးရီးယားရဲ့သားများကာကွယ်ပေးအုပ်ဥပဒေအရစီးရီးယားရာရှိ14ယောက်နဲ့တခြားအနာပိုင်တွေကိုအရေးယူလိုက်ပါတယ်။ရဲစက်မှုတံခန်းစားခဲ့ရတဲ့နင်းနာသူတွေအတွက်အခုနောက်ဆုံးထုတ်ပြန်လိုက်တဲ့အရေးယူစာရင်းမှာဟာမာနဲ့မာရက်အန်နူမန်တို့ပါဝင်ပြီးသူတို့ဟာအာဇက်အစိုးရရဲ့ရဲဆက်ဆုံးသူတွေဖြစ်နာမည်ဆိုးနဲ့ကြော်ကြားပါတယ်။လွန်ခဲ့တဲ့9ရက်ကအာဇက်စစ်တပ်ကဟာမာမြို့ကိုဝင်စီးတုန်းကရဲရဲဆန်ဆန်နာပြနေသူအများပြားကိုရဲဆက်ဆက်တပ်ဖြတ်ခဲ့တာဟာနောက်ထပ်တုံ့လုံချာချာမှုတွေရှိနေအောင်မယ်ဆိုတဲ့လက္ခဏာပဲဖြစ်ပါတယ်။မနစ်တုန်းကလည်းရမန်ဒန်ဝါရှောင်ပြီးအစ်ပွဲတော်ဆင်နွှဲဖို့မိသားစုတွေပြင်ဆင်နေချိန်မှာအာဇက်စစ်တပ်နဲ့မဟာမိတ်တွေကမာရက်အန်နူမန်မြို့ကစလူစီကားတဲ့ဈေးပေါ်ဘုံကျဲချလို့အပြစ်မဲ့စီးရီးယားပြည်သူ42ယောက်သေဆုံးခဲ့ပါတယ်။အာဇက်အစိုးရရဲ့စစ်တပ်ကလူအသက်ကိုဗရန်နာမထားပဲအရဲသားတွေတိမ့်နဲ့ချီပြီးတက်ခဲ့သလိုရင်းရဲဆန်ဆန်ပြနေသူတွေကိုဖမ်းဆီးနှိပ်စက်တာကျောင်းတွေဆေးရုံတွေနဲ့ဈေးတွေကိုလည်းဖျက်ဆီးခဲ့ပါတယ်။အမေရိကန်အာဏာပိုင်တွေက EU အုပ်ချုပ်မှုအာဏာမိတ်13894ရဇူဟက်ဒော်ဖစ်အာဇက်နဲ့ဆီးရီးယားအာရတက်ရဲ့တမတ်တဲ့ဇူဟက်ဒော်ဖစ်အာဇက်ရဲ့ရောက်သားကာရန်အာဇက်တို့ကိုအေးအူပိတ်ဆို့မှုနဲ့တိုက်ခတ်လိုက်ပါတယ်။ဘရှားအာဇက်ရဲ့သားဟာဖက်အာဇက်ကိုလည်းအမေရိကန်ကအလားတူမိတ်နဲ့အေးအူလိုက်ပါတယ်။နေကမှုကြောင့်တည်ဆုံးခဲ့ရသူတွေကိုမှတ်တရရှိနေချိန်မှာသူတို့ရဲ့ရက်ဆက်ကြမ်းကြုတ်မှုတွေအတွက်ပရှားအာဇက်နဲ့သူ့အဆိုအရတာဝန်ခံမှုရှိစေဖို့အမေရိကန်ပြည်အောင်စုကဆက်လက်ကြိုးစားနေမှာဖြစ်ပါတယ်။အာဇက်ရဲ့မလိုအပ်တဲ့ရက်ဆက်တဲ့စစ်ပွဲတွေဆုံးသတ်ဖို့အချိန်တန်ပါပြီ။စီးရီးယားပြည်သူတွေအတွက်ငြိမ်းချမ်းရေးရဖို့တည်ကြတဲ့လမ်းကြောင်းကတော့နိုင်ငံရေးအဖြစ်တရားဖြစ်တဲ့ကုလသမဂ္ဂလုံခြုံရေးကောင်စီဆုံးဖြတ်ချက်အမှတ်154ပဲဖြစ်ပါတယ်။အမေရိကန်ရဲ့စီဇာအုပ်ဥတွေနဲ့တခြားစီးရီးယားအာဏာပိုင်တွေကိုတိုက်ခတ်မှုတွေဟာစီးရီးယားပြည်သူတွေထိခိုက်နေအောင်မရည်ရွယ်ပါဘူး။လူမှုရေးစာနာမှုအထောက်ပံ့ဖြန့်ဖြူးရေးဒါမှမဟုတ်စီးရီးယားရှေ့မြောက်ဘက်ကအလှုပ်ရှားမှုတွေမတည်ငြိမ်ဖြစ်အောင်ပြင်ပထားမှလည်းမဟုတ်ပါဘူး။အမေရိကန်ကလူလူချင်းစာနာမှုအထောက်ပံ့တွေကိုဆက်လက်ပံ့ပိုးနေပြီးအာဇက်ဆိုရအထင်းချုပ်တဲ့နေမြေမှာတော့ကူညီပေးနေတာဖြစ်ပါတယ်။ပြည်ပခစတင်ကလေးကအမေရိကန်နေနဲ့ဒေါ်လာ 17.1 ဘီလီယံကျော်တန်ဖိုးရှိတဲ့လူလူချင်းစာနာမှုအထောက်ပံ့တွေကူညီခဲ့ပြီးဒီလိုပဲဆက်လက်ကူညီပေးနေဦးမှာဖြစ်ပါတယ်။ဟာမာနဲ့မာရက်အန်နူမန်ရဲ့ရက်ဆက်မှုတံခံခဲ့ရတဲ့သူတွေအတွက်တရားမျှတမှုဆောင်ကျဉ်ပေးဖို့နဲ့အာဇက်အစိုးရရဲ့တခြားစစ်ရာဇမှုတွေနဲ့လူသားမျိုးနွယ်စုပေါ်ကျူးလွန်တဲ့ရာဇမှုတွေပေါ်တာဝန်ခံမှုရှိကိုရှိရမှာဖြစ်ပါတယ်။အာဇက်အစိုးရနဲ့သူ့ကိုထောက်ခံသူတွေအနေနဲ့ရွေးချယ်ကြတခုပဲရှိပါတယ်။စီးရီးယားပြည်သူတွေအတွက်တိတ်ခါရှိရှိလူခွင့်ရေးကိုလေးစားလည်နာပြီးစီးရီးယားကြက်တဲကိုရေရှည်တည်တံ့မဲ့နိုင်ငံရေးဖိရှာဖို့နောက်ကြောင်းပြန်မလဲရှေ့ရှုကြဖို့နဲ့ဒါမှမဟုတ်တာစီပိတ်ဆို့တဲ့တံခတ်မှုအစ်စ်တွေနဲ့ရင်ဆိုင်ဖို့ပဲဖြစ်ပါတယ်ခင်ဗျာ
။ American Soya ရဲ့သဘောထားမြင်အားပေါ်ကိုတင်ပြလို့ပြပါပြီ။မှတ်ချက်ပေးလို့ရေး Editorials VOA Washington DC 23230 USA ကိုစာရေးနိုင်ကြပါတယ်။ www.voanews.com မြန်ဆောင် editorials ကို email နဲ့ပို့နိုင်လို့23261931343ကို fax နဲ့လည်းပို့နိုင်ကြပါတယ်ရှင်။
UA မြန်မာပိုင်းစီစဉ်ရဲ့ရေဒီယိုနဲ့ရုပ်မြင်သံကြားထုတ်လွှင့်ချက်တွေကိုအချိန်မရွေးကြည့်ရှုနားဆင်နိုင်မှု VOE Mobile App အသစ်ကို Smartphone တွေမှာ Download ယူနိုင်ပါပြီ Android Phone တွေအတွက်ဆိုရင် Google Play နဲ့ iPhone တွေအတွက် Apple App Store တွေမှာ VOE Burmese ဆိုတဲ့ App ကို Download လုပ်နိုင်ပါတယ် VOE မြန်မာဌာနဆိုတဲ့ Logo နဲ့ဖြစ်လို့ရှာဖွေရတာလွယ်ကူပါတယ်ဒီ Application ကနေ VOE အစီအစဉ်တွေကိုဓာတ်ရိုက်နားဆင်ကြည့်ရှုနိုင်တဲ့အပြင်ကိုနှစ်သက်ရာအချိန်တိုင်းမှာလည်းတရင်ဆောင်မတွေအပတ်စဉ်ကဏ္ဍတွေကိုနားဆင်ဖတ်ရှုနိုင်ပါတယ်ခင်ဗျာ
အခုဆက်ပြီးတရင်ချင်းချုပ်ကိုတင်ပြပေးမှာပါကိုရိုနာဗိုင်းရပ်စ်ကရောဂါတန်ကြောင့်ကမ္ဘာတစ်လုံးစားနပ်ရိက္ခာမလုံလောက်မှုနဲ့အငတ်ပေးရင်ဆိုင်ဖို့စိုးစိုးဝါးဝါးဖြစ်လာစေနိုင်တယ်လို့ American ချစ်ဆိုင်လူသားချင်းစားနပ်မှုဆိုင်ရာအဖွဲ့အစည်းတစ်ခုဖြစ်တဲ့ KA ကပြောပါတယ်ကမ္ဘာတစ်လုံးစနေရီကပြက်လက်မှုနဲ့ကျုံ့နိုင်သူအရေအတွက်ဟာနှစ်ဆလောက်တိုးလာနိုင်ပြီးဒီနှစ်ကုန်လောက်ဆိုလူသန်းပေါင်း290လောက်ထိခံစားလာရနိုင်တယ်လို့သူတို့ဖွဲ့ကထုတ်ပြန်တဲ့အစီရင်ခံစာမှာဖော်ပြပါတယ်။ Arab Sorbonne များသမ္မတနိုင်ငံ UAE အခြေစိုက်ကုမ္ပဏီနှစ်ခုဖြစ်တဲ့ Patria Cargo နဲ့ Delta Ports Supply FCC တို့ဟာအီရန်ရဲ့အကြီးဆုံးလေကြောင်းလိုင်းမဟန်အဲကိုအထောက်ပံ့ပေးနေတဲ့အတွက် American အစိုးရကဒဏ်ခတ်အရေးယူလိုက်ပါတယ်။ဒီကုမ္ပဏီတစ်ခုဟာအမေရိကန်အစိုးရအမည်မဲဆင်းသွင်းထားတဲ့မဟန်အဲအတွက်စက်ပစ္စည်းအစိပ်ပိုင်းတွေနဲ့ထောက်ပံ့ပို့ဆောင်ရေးလုပ်ပေးနေတာကြောင့်အရေးယူတာဖြစ်ကြောင်းအမေရိကန်ဘဏ္ဍာရေးဌာနကဗိုလ်တစ်ဖူးနဲ့မှပြောပါတယ်။ဒါ့အပြင်ပါတီယာကာဂိုကုမ္ပဏီပန်ရှင် UAE ကအီရန်နိုင်ငံသားအမင်မာဒါဗီကိုလည်းဒဏ်ခတ်အရေးယူလိုက်ကြောင်းပြောပါတယ်။ထိုင်းနိုင်ငံထဲမှာဒီမိုကရေစီရေးတောင်းဆိုဆန္ဒပြနေသူတွေကလူသိများတဲ့ဆန္ဒပြခေါင်းဆောင်တော်တော်များများကိုထိုင်းရဲတပ်ဖွဲ့ကကြက်တပြင်းနေမှာထပ်မံဖမ်းဆီးလိုက်ပါတယ်။ဒ ထန်း ရဲ့ တပ်ဖွဲ့က ဖမ်းဆီး ခဲ့တဲ့ ထင်ရှားတဲ့ လူငယ် ခေါင်းဆောင် 12 ဦး တည်း နာမည်ကျော် rap အဆိုတော် 2 ဦး လည်း ပါပါတယ် နောက်ထပ် တက်ကြွ လှုပ်ရှားသူ 4 ဦးကို ဖမ်းဆီးဖို့ ဝရမ်း ထုတ်ထားတယ် လို့လည်း ထန်း ရဲ့ တပ်ဖွဲ့က ပြောပါတယ် မြန်မာ ခေါင်းဆောင် Kim Jong Un ရဲ့ ညီမ ဖြစ်သူ Kim Yo Jong ဟာ မြန်မာ နိုင်ငံရဲ့ ဒုတိယ အာဏာ အရှိဆုံး ပုဂ္ဂိုလ် ဖြစ် တာဝန် ထမ်းဆောင် နေတယ် လို့ တောင်ကိုရီးယား ထောင်လိုင်း ဖွဲ့က ယူဆ ထားကြောင်း တောင်ကိုရီးယား ဥပဒေပြု အမတ်တယောက်က ပြောပါတယ် ဒါပေမဲ့ Kim Jong Un ကို ဆက်ခံမဲ့ သူ ဖြစ် သတ်မှတ်ထားတာ မျိုး တော့ မဟုတ် ဘူး လို့ လည်း ပြောပါတယ် တောက်ကြနေ မနက်ခင်း သတင်း တွေ က တော့ ဒီလောက် ပါပဲ ရှင် coronavirus ရောဂါ ကူးစက်မှု အရေးပေါ် အခြေအနေ ကြောင့် VOA မြန်မာ ပိုင်း ထုတ်လွှင့် ချက် တွေ ကို ယာယီ ပုံစံ ပြောင်းလဲ ထုတ်လွှင့် ပေးနေတာ ပါ တော်တာ ရှင် ပေါင်း စိတ် ချမ်းသာ ကို ကျမ်းမာ ကြပါစေ VOA ကို နားဆင်တဲ့ အတွက် ကျေးဇူး တင်ပါတယ် ကျမ ခင်ရသက်ပါ
This program has come to you from the Voice of America, Washington.